Welcome to the Voice of America in Burmese.
Mingla mne khe ma she Washington myo raw BOA American tan ga ni 2018 khu ni July la 23 ye tanin la ni ne ne khin season go Myanmar san naw chain mne 6 nai ga ni 9 nai thi light meter 32 40 48 tu ga ni dai yai thon ni twa ma ba she Jama engine nai ba
Mingla ba khmyar chan sam mu wi ba aku ne phe Myanmar ne naingan da ga tadin ni ko khu chaw chaw thain ne du tin pya pi ma ba di the ma sai win sa sia a chaw ni ga raw သမရထွန်းကသူ့ရဲ့လက်ထောက်တူရဲ့၆စားရည်နဲ့ပတ်သက်တဲ့စာရေးစာတမ်းတွေထုတ်ပြန်လိုက်တာဟာ2016ခုနှစ်တုန်းကသူ့ရဲ့ရွေးကောက်ပွဲပေါ်မှာသူ့ရဲ့သူ့ဘောမှာစုံစမ်းစစ်ဆေးသူတွေကမဲဆွတ်မှုပေါ်မှာထောက်လန်းခဲ့ကြတယ်ဆိုတာကိုတက်တွေထုတ်ကြဖြစ်တယ်ဆိုပြီးတော့ပြောဆိုလိုက်ပါတယ်မက္ကဆီကိုသမရအတိတ်ကသမရထွန်းထံနှစ်နိုင်ငံကြားဆက်ဆံရေးနဲ့ပတ်သက်ပြီးတော့အဆင့်တစ်ခုစတင်ဖို့အတွက်ကမ်းလှမ်းလိုက်ပါတယ်ဒီလိုသတင်းတွေနဲ့တူကြတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီရှင်ဒီကနေ့လုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်ဆွေးနွေးပွဲကျင်းပဖို့ရှိပါတယ်ဒီမတိုင်ခင်မြန်မာအစိုးရဘက်ကရခိုင်ပြည်နယ်အရေးတိုးတက်မှုတွေရှိအောင်ဗာရီဆောင်ရွက်ထားပါတယ
်ရည်ကြီးတဲ့အချက်ကတော့ကျွန်တော်တို့ UNDP UNHCR နဲ့ကျွန်တော်မြန်မာနိုင်ငံကို MOU ထိုးထားတဲ့ကိစ္စ MOU ထိုးထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒါကိုစပြီးတော့အကောင့်ပြန်ဖော်ဖို့အတွက်ကျွန်တော်ကြိုးပမ်းလုပ်
တာဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာစံမကြီးဟောက်တူဆွမ်းက VOE ကိုကြေကြာသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံကြားဖို့ရှိပါတယ်သတင်းအပတ်စဉ်ခဏတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာရေးရာဆွေးနွေးကန်းမြန်မာပြည်ကပေးစာဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်စတာတွေကိုထုတ်လွှင့်ဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆက်မိုးဝင်နဲ့ကိုကျော်ကျော်သိန်းတို့ကကြေကြာမှာပါရှင်
သူ့ရဲ့အကြံပေးရရှိဟောင်းဟာရုရှားနိုင်ငံနဲ့ဆက်နွယ်ပတ်သက်မှုရှိတဲ့အကြောင်းအတိထုတ်ပြန်လိုက်တဲ့စစ်ဆေးတွေ့ရှိချက်ထောက်ထားဆော်ရဲဆော်ရန်တွေဟာသူပြောဆိုခဲ့မှုတွေအတိုင်းအမေရိကန်စိုးရရဲ့စုံစမ်းစစ်ဆေးရေးသမားတွေက2016ခုနှစ်သူ့ရဲ့သမရရွေးကောက်ပွဲမဲဆွယ်မှုတွေပေါ်ထောက်လှမ်းခဲ့ကြတယ်ဆိုတာကိုတက်တေထူလိုက်တာဖြစ်တယ်လို့သမရဒေါ်နယ်ထရန့်ကတင်းငွေနေနဲ့မှပြောဆိုလိုက်ပါတယ်ပီတာလူမှုကွန်ရက်ပေါ်ကနေမှတ်ချက်ပြုရေးသားရာမှာထုံးစံတိုင်းမှာပဲဒီဆော်ရဲဆော်ရန်တွေမှာရေးစရာကောင်းလောက်အောင်ခြံလှမ်းမှုတွေအများကြီးလုပ်ထားပါတယ်လို့យေတာထားပါတယ်ဒါပေမဲ့တရားရေးဌာနနဲ့ FBI အဖွဲ့တို့ဟာတရားရုံးတော်ကိုအထင်မြင်မှားစေအောင်ပြုလုပ်ထားတယ်ဆိုတာကိုတော့အတည်ပြုပါတယ်တချိန်ကတမရရဲ့လက်ထောက်တူဖြစ်သူကာတာပိရဲ့ဆက်တွေပြောဆိုမှုတွေအပေါ်အတန်ဖန်းယူဖို့အတွက်2016ခုနှစ်အတွင်းလျှောက်ထားချက်၄ချိန်နဲ့ Trump အာဏာရရှိပြီးတဲ့နောက်မနစ်တုန်းကတည်လျှောက်ထားမှုတွေဟာပြည်ပထောက်လှမ်းရေးစောင့်ကြည့်ရေးဆိုင်ရာဥပဒေအရဖွဲ့စည်းထားတဲ့တရားရုံးပေါ်လက်ပတ်ခဲ့ကြတယ်ဆိုပြီးတော့သမရထွန်းရဲ့သဘောထားကိုတော့ချက်ချင်းမသိရသေးပါဘူး။2016ခုနှစ်သမရရွေးကောက်ပွဲတုန်းကပြန်ပက်တူလဲဖြစ်ခဲ့တဲ့အထက်လွှတ်တော်အမတ်မာကိုရူဘီယိုကတော့ကာတာပိတ်ပေါ်စောင့်ကြည့်ထောက်လှမ်းမှုတွေပြုလုပ်ခဲ့တာနဲ့ပတ်သက်ပြီးတော့ FBI အဖွဲ့ရဲ့လူရည်တီဟာတစုံတရာမှောင်ရမ်းမှုရှိတယ်လို့သူ့အနေနဲ့မထင်တဲ့အကြောင်း CNN သတင်းဌာနကပြောကြားခဲ့ပါတယ်
။စီးရီးယားနိုင်ငံကစဖြစ်နေတဲ့ဒေတာကနေ White Helmets လို့ခေါ်တဲ့အော်တိုဖြူကယ်ဆယ်ရေးလူသားတွေနဲ့မိသားစုဝင်တွေစုစုပေါင်း422ယောက်ကိုအစ္စရေးကကဲထုတ်ပြီးအစ္စရေးရဲတပ်ဖွဲ့နဲ့ကုလသမဂ္ဂတို့ခြံရံလိုက်ပါပြီးတော့ဗတ်စကားတွေနဲ့ဂျော်ဒန်နိုင်ငံကိုပို့ပေးလိုက်ပါတယ်။ကယ်ဆယ်ရေးလူသားတွေရာအရသာတွေဖြစ်ကြတယ်လို့အစ္စရေးကဝေးတပ်ဖွဲ့ကပြောပါတယ်။သူတို့မှာအသက်အန္တရာယ်ရှိနေတဲ့အတွက်စီးရီးယားတောင်ပိုင်းစစ်မြေတွေကနေကဲထုတ်လိုက်ပါတယ်။ဒေတန်တင်စီးရီးယားနိုင်ငံသားတွေကိုအစ္စရေးနိုင်ငံကိုဖြတ်ပြီးဖြေပြောင်းတဲထုတ်ပေးတာဟာလူသားစာနာမှုဆိုင်ရာလုံးဝထူးခြားတဲ့လုံဆောင်မှုဖြစ်ပါတယ်လို့အစ္စရေးကဝေးဌာနကထွက်တာမှရေးပါတယ်။စီးရီးယားရဲ့ခက်ကာကွယ်ရေးအဖွဲ့ဒါမှမဟုတ် White Helmets အဖွဲ့ကိုအရေးပေါ်ကူညီကယ်ဆယ်ရေးလူသားတွေရဲ့ကွန်ရက်တစ်ခုအဖြစ်2023ခုနှစ်ကတည်ထောင်တာပါစီးရီးယားသမ္မတဘာရှားရဲ့အဆက်ကိုတစ္ဆာခံတဲ့တပ်ဖွဲ့တွေနဲ့သူအစိုးရကိုဖြုတ်ချဖို့ကြိုးစားနေတဲ့လက်နက်ကိုင်အဖွဲ့တွေကြောင့်ခုနှစ်ကြာတိုက်ပွဲတွေတွင်ဒီကြောင်တိုက်ခိုက်မှုနဲ့တခြားတိုက်ခိုက်မှုတွေကြောင့်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့အရေးဝယ်ဖွဲ့စည်းထားတာဖြစ်ပါတယ
်ရွေးကောက်ခံမက္ကဆီကိုသမ္မတ Andrés Manuel López Obrador ကအမေရိကန်သမ္မတဒေါ်နယ်ထရန့်ထံကိုစာတစောင်းပေးပို့လိုက်ပြီးတော့ကုံသွေးရေးဖြေပြောင်းချေချနေထိုင်ရေးဖွံ့ဖြိုးရေးနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေမှာတိုးတက်ဖြစ်ထွန်းမှုရှိစေဖို့အတွက်နိုင်ငံခြားဆက်ဆံရေးအဆင့်တစ်ခုကိုစတင်ဖို့ကမ်းလှမ်းလိုက်ပါတယ်။စာမျက်နှာ9မျက်နှာပါတဲ့အဲ့ဒီစာဟာမက္ကဆီကိုနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့တစ်ခုကတင်ဇူလိုင်လ17ရက်နေ့ကပေးရလိုက်တာဖြစ်ပါတယ်။စာကိုရွေးကောက်ခံမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးမာဆီလိုအက်ဘရက်ကသတင်းတောက်တွေကိုတနင်္ဂနွေနေ့မှာဖတ်ကြားပြသခဲ့ပြီးသမရထွန်းအနေနဲ့ဒီစာကိုလက်ခံရရှိပြီးဖြစ်တယ်လို့ပြောပါတယ်ဒီစာထဲမှာလိုပက်စ်အော်ဘရာဒေါကမက္ကဆီကိုနိုင်ငံဟာနိုင်ငံပြပတ်မှာရောက်ရှိနေတဲ့အမေရိကန်နိုင်ငံသားတွေအများဆုံးနေထိုင်တဲ့တိုင်းပြည်ဖြစ်ပြီးအ မေရိကန်ပြည်တော်စုဟာဆိုရင်လဲကျွန်တော်တို့နေမြေပိုင်နဲ့အပြင်မှာရောက်ရှိနေတဲ့မက္ကဆီကန်နေနေထိုင်ရာအများဆုံးအရက်ဖြစ်ပါတယ်လို့ပြောဆိုထားပါတယ်။စာထဲမှာကျွန်တော်ကမ်းလှမ်းထားတဲ့အချက်တွေကလူ့အဖွဲ့အစည်းအတွက်တန်ဖိုးထားမှုနဲ့လေးစားသမှုရောက်စေမှာဖြစ်တယ်လို့ယုံကြည်ပါကြောင်းလဲမက္ကဆီကိုသမ္မတကရေးသားထားပါတယ
်။အီရန်နိုင်ငံကိုရန်မစဖို့အီရန်သမ္မတဟက်ဆန်ရူဟာနီကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတတိပေးလိုက်ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားဆီးဖို့ရည်ရွယ်တဲ့နိုင်ငံတကာသဘောတူစာချုပ်ကနေဒီနှစ်အစောပိုင်းမှာအမေရိကန်ကနှုတ်ထွက်လိုက်ပြီးတံခါးရည်ရွယ်မှုတွေတိုးပြီးထားမှတ်ဖို့လေသမ္မတထရမ့်ကညွှန်ကြားထားတာပါတနင်္လာနေ့မှာတော့သမ္မတရူဟာနီကခြင်သည့်အမိနဲ့မကစားပါနဲ့နောင်တရသွားလိမ့်မယ်လို့သမ္မတထရမ့်ကသတိပေးပါတယ်အီရန်အနေနဲ့သူ့နိုင်ငံအတွက်ရည်နံစိမ်းကိုကမ္ဘာဈေးကွက်မှာရောင်းချတဲ့ကိစ္စအမေရိကန်ကတားဆီးနိုင်စွာမရှိဘူးဆိုတာကိုလည်းသမ္မတရူဟာနီကထပ်ပြောသွားပါတယ်သူတို့နိုင်ငံကဒီရည်နံစိမ်းတင်ပို့တာကိုတားဆီးနှောက်ယှက်မယ်ဆိုရင်မဟာဗျူဟာမြောက်ဟော်မူးစီလေကြားကိုဖျက်ပြီးရည်နံစိမ်းတွေတည်ယူပို့ဆောင်နေတာကိုဟန်တားမဲ့သဘောမျိုးအရင်တုန်းကသမ္မတရူဟာနီပြောထားဘူးပါတယ်ဒေတာတွင်းနိုင်ငံတိုင်းကသူတို့ရည်နံကိုရောင်းနေကြပြီးကျွန်တော်တို့ကဘာမှမလုပ်ဘဲထိုင်ကြည့်နေဖို့ဆိုတာဖြစ်နိုင်ပါသလားတပိုင်းတစ်လျှောက်ဒီရည်ကြောင်းလမ်းလုံခြုံရေးကိုကျွန်တော်တို့ထင်းထင်းလာတာဆိုတာမမေ့ပါနဲ့ရည်နံတည်ပို့လမ်းကြောင်းလုံခြုံရေးကိုတပိုင်းနဲ့ချီပြီးကျွန်တော်တို့လှုပ်လာတာပါဒါကိုမမေ့ပါနဲ့လို့သမ္မတရူဟာနီကပြောပါတယ်သူနိုင်ငံအနေနဲ့အမေရိကန်ရဲ့ပြည်အားကိုရင်ဆိုင်သွားမှာဖြစ်ပြီးအီရန်နိုင်ငံတွင်းမှာလူထုမကျေနပ်မှုကိုအားပေးပြီးတော့အီရန်လူထုကအုပ်ချုပ်ရေးစနစ်ကိုဆန့်ကျင်လာအောင်လုပ်ဆောင်ရမျိုးလုပ်မရဘူးလို့သမ္မတရူဟာနီကအခိုင်အမာပြောပါတယ
်။ VOA American ဗန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9683ညာတိုင်းဒိုမီတာ48 kHz 6753ညာနဲ့ဒုတိယနာရီဝက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့၈နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ဆင်းနိုင
်ပါတယ်။ VOA ကသတင်းတွေဆက်လက်ကြေညာနေပါတယ်။ရိုဟင်ဂျာရေးကိစ္စနဲ့ပတ်သက်ပြီးတော့အကြံပြုဖို့အတွက်မြန်မာအစိုးရကဖွဲ့စည်းထားတဲ့နိုင်ငံတကာအကြံပေးအဖွဲ့အတွင်းမှုဖြစ်ကနေနှုတ်ထွက်သွားသူရဲ့ဝေဖန်ပြောဆိုချက်တွေကိုအဖွဲ့ဥက္ကဋ္ဌကညှင်းဆိုလိုက်ပြီးအကြံပေးအဖွဲ့ဟာထိရောက်မှုရှိတယ်လို့အစိုးရကလည်းအကြံပေးအဖွဲ့ရဲ့ထောက်ခံတင်ပြချက်တွေအတိုင်းလှုပ်ဆောင်လျက်ရှိပါတယ်လို့ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တုန်းကအကြံပေးအဖွဲ့ကိုဦးဆောင်ဖို့အတွက်မြန်မာအစိုးရကရွေးချယ်ခဲ့သူထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးဟောင်းစူရကီယက်စတီရထိုင်းကအဖွဲ့ကနေအစိုးရထံပေးတဲ့အကြံပြုချက်တွေအတိုင်းလှုပ်ဆောင်နေတဲ့အတွက်အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်အတွင်းမှာတိုးတက်မှုတွေရှိနေတဲ့အကြောင်းစနေနေ့မှာပြောကြားလိုက်ပါတယ်။အငြိမ်းစားတမတ်ကြီးတဦးလည်းဖြစ်ထိုင်းလွတ်တော်အဖွဲ့ဝင်ဟောင်းလည်းဖြစ်တဲ့ Copsap Chudiku ကအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့ရဲ့အတွင်းမှုဖြစ်ကနေနှုတ်ထွက်သွားပြီးတဲ့နောက်အခုလိုမှတ်ချက်စကားထွက်ပေါ်လာတာဖြစ်တာလေ။အကြံပေးအဖွဲ့ဟာလွတ်လပ်မှုမရှိဘဲထိန်းချုပ်မှုတွေကြုံနေရကြောင်းအဖွဲ့ကိုဇန်နဝါရီလကစတင်ဖွဲ့စည်းခဲ့ပြီး6လအတွင်းတိုးတက်မှုအနည်းငယ်သာရှိတဲ့အကြောင်း Copsap ကရိုက်တာသတင်းဌာနကိုတောက်ကြနေကပြောဆိုပါတယ်အကြံပေးဖွဲ့ဟာအတိတ်ကြရုံးကဖွင့်ဝဲမရရှိသလိုနိုင်ငံတကာရဲ့ထောက်ပံ့မှုအကူအညီတွေကိုလည်းလက်ခံခွင့်မရှိဘဲအစည်းအဝေးတွေကိုလည်းအွန်လိုင်းကနေတဆင့်လုပ်ကြဖို့အတွက်တိုက်တွန်းထားပြီးစစ်ခေါင်းဆောင်တွေနဲ့တွေ့ခွင့်တောင်းတဲ့အခါမတွေ့ကြဘဲငြင်းဆန်နေကြတယ်လို့သူကရိုက်တာကိုပြောခဲ့ပါတယ်တိုးတက်မှုလို့မရှိဘူးလို့ပြောဆိုခဲ့တာဟာမမှန်ကန်တယ်လို့မျှတမှုမရှိပါဘူးမကြခင်ကပဲမြန်မာအစိုးရဟာကုလသမဂ္ဂနဲ့ထိတွေ့ဆက်ဆံမှုတွေပြန်လုပ်လာနေပါပြီဖြစ်တယ်လို့မစ္စတာဆူရကီယက်ကပြောခဲ့ပါတယ်ခင်ဗျာ
။ထိုင်းနိုင်ငံချင်းရိုင်ခံပဲဆိုင်မျိုးထမ်လွန်းလှိုင်ကူတွေကနေကဲထုတ်ထားတဲ့တောဝဲဘောလုံးတင်သားတွေကအသက်၁၇နှစ်ကနေ၁၆နှစ်ကျော်ဘုဒ္ဓဘာသာဝင်တင်သားတွေနဲ့သူတို့ရဲ့မိဖုရားတို့ဟာဇူလိုင်လ၂၄ရက်နေ့မှာရှင်ပြုရဟန်းခံကြတော့မှာဖြစ်ပြီးဩဂုတ်လ၄ရက်နေ့ထိဖုန်းတော်ကြီးကြောင့်အသီးသီးမှာသတင်းသုံးရမှာဖြစ်ပါတယ်။ဂျန်နက်ကလေးတူဖြစ်တဲ့အဒူဆမ်အွန်ကတော့ခရီးယန်ဘာသာဝင်ဖြစ်တဲ့အတွက်ရဟန်းခံရှင်ပြုမဲ့ထဲမှာမပါဘူးလို့ခရိုင်ဥချိုရည်မှုကပြောပါတယ်။သူတို့တွေဟာကိုယ့်ရဲ့ကြာရှင်ရဟန်းဘဝနဲ့နေကြမှာပါကလေးစတယောက်ကကိုရင်ဝတ်ပြီးသူတို့နီးပြအက်ကတော့ရဟန်းခံပါမယ်လို့ခရိုင်ဥချိုရည်မှုကမဲဆိုင်ခရိုင်ဥချိုရည်မှုလို့မှာတနင်္ဂနွေနေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သတင်းတော့တွေကိုပြောပါတယ်။တောဝဲတင်သားတွေသူတို့ရဲ့ပုံမှန်ဘဝမှာပြန်ပြီးနေသားကြလာစေဖို့အချိန်ပေးကြပါလို့တာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပန်ကြားထားပါတယ်။ဒါပေမဲ့လည်းသူတို့ရဲ့ဖြစ်ရပ်ကိုအမေရိကန်ဟောလိဝုဒ်ရုပ်ရှင်လုပ်ငန်းကထုတ်တဲ့စကားတွေလိုမျိုးယူကြိုက်ကူးထုတ်လို့ဖို့ရုပ်ရှင်ထုတ်လို့ရလုပ်ငန်းတွေကအကြီးအကျယ်စိတ်ဝင်စားနေကြတာပါ။တော်ဝဲဘောလုံးတင်သားတွေဟာစူဇန်လိလာရဲ့ခီတခုအနေနဲ့ဇွန်လ23ရက်နေ့မှာထမ်လွန်းနိုင်ကူရဲကိုဝင်သွားပြီးတဲ့နောက်မိုးအပြင်းထန်ကြွားပြီးကူရဲကိုရေတွေဝင်လာတဲ့အတွက်ပြန်မထွက်နိုင်ကြတော့ပဲပြိမိသွားပါတယ်။အဲဒီနောက်ကိုရဲကြာမှာသူတို့ကိုပြန်ရှာတွေ့ပြီးတရင်တစ်ပတ်ကြာပြီးတဲ့နောက်ထိုင်းနဲ့နိုင်ငံကာကယ်ဆယ်ရေးအဖွဲ့တွေကခက်ခက်ခဲခဲပြန်ပြီးကယ်ထုတ်ထားတာဖြစ်ပါတယ
်။လာမယ့်အိန္ဒိယနိုင်ငံရဲ့အမျိုးသားရွေးကောက်ပွဲအတွက်မဟာဗျူဟာချမှတ်ဖို့အိန္ဒိယရဲ့အဓိကအတိုက်ခံပါတီဝင်တွေပြင်ဆင်နေကြပြီဖြစ်ပါတယ်။အဓိကအတိုက်ခံပါတီကြီးဖြစ်တဲ့ Congress Party ရဲ့အကြီးအကဲဖြစ်တဲ့ Rahul Gandhi သူ့ရဲ့မိခင်ဖြစ်သူ Sonia Gandhi ဝင်းကြီးချုပ်မန်မိုဟာစင်အပါအဝင်ကွန်ကရစ်ပါတီဝင်တွေဟာတနင်္ဂနွေနေ့ကနယူးဒီလီမှာတွေ့ဆုံခဲ့ကြပါတယ်။2019ခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲမှာအနာယဘာဟာတီးယားဂျန်တာပါတီကိုအနိုင်ရရှိဖို့အတွက်မဟာဗျူဟာရေးဆွဲကြတာလည်းဖြစ်ပါတယ်။ပါတီကိုရာဟုကန္ဒီကနေပြီးတော့ပထမဦးဆုံးဦးဆောင်မှာဖြစ်ပြီးဒေတာပါတီတွေနဲ့မဟာမိတ်ဖွဲ့ကလက်ရရင်အခုလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီခေါင်းဆောင်တဲ့အစိုးရကိုအနိုင်ရရှိရေးဖြစ်ပါတယ်။အခမ်းအနားမှာထိပ်တန်းပါတီဝင်30 40လောက်ဟာအမှားစကားပြောကြားခဲ့ကြပါတယ်
။ပါကစ္စတန်နိုင်ငံနောက်မြောက်ပိုင်းမှာတနင်္ဂနွေကဒေခံဘုံဖောက်ခွဲမှုတစ်ခုကြောင့်ပြည်နယ်လွတ်တော်ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတူဦးနဲ့သူ့ရဲ့ရင်မောင်းဖြစ်သူတို့တည်ဆုံပြီးနောက်ထပ်လူ3ဦးတန်းရာသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ပါကစ္စတန်အောက်လွတ်တော်နဲ့ပြည်နယ်လွတ်တော်၄ဦးအတွက်ဘူရူနီမှာလုပ်မဲ့ရွေးကောက်ပွဲတွေမတိုင်ခင်အကြမ်းဖက်တပ်ဖြတ်မှုတွေဖြစ်နေတဲ့အထက်အခုဖြစ်ရတဲ့တစ်ခုကိုပါဝင်ပါ။အတိုက်ခံခေါင်းဆောင်အီမရန်ခန်းရဲ့ပါတီကကိုယ်စားလှယ်လောင်းအီခရာမူလာဂန်တပူးဟာမဲဆွယ်စည်းရုံးမှတစ်ခုအပြီးအိမ်ပြန်တဲ့ချိန်ဒေရာအစ္စမီလ်ခန်းမြို့မှာအတိတ်ကဘုံဖောက်ခွဲတိုက်ခိုက်ခံရတာလို့ရဲအယားရှိသူကပြောပါတယ်။ဘုံခွဲသူဟာဖောက်ခွဲချိန်မှာဒဏ်ရာရသွားပြီးစစ်စည်းရုံးတစ်ခုကိုပို့လိုက်ပြီးတဲ့နောက်တိတ်မကြခင်တည်ဆုံသွားတယ်လို့အဲ့ဒီရဲအယားရှိကပြောပါတယ်။ဒီလအစောပိုင်းလုံးကလည်းဘာလူချစ်စတန်ပြည်နယ်မတ်စတန်ခိုင်မှာကြီးမားတဲ့အတိတ်ကဖောက်ခွဲမှုတစ်ခုကြောင့်ပြည်နယ်လွတ်တော်ကိုယ်စားလှယ်လောင်းတူနဲ့အတူတခြားလူ148ဦးတည်ဆုံရပါသေးတယ်ခင်ဗျာ။
ဥစံမဝင်နဲ့ကိုကျော်ကျော်သိန်းတို့တင်ဆက်ခဲ့တာပါတင်းလာနေမြန်နဲ့ခင် VOE မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်မြမရေးတကပိတ်ဆွေးနွေးပွဲတရက်ကိုဒီကနေ့တင်းလာနေကုလသမဂ္ဂလုံခြုံရေးကောင်စီမှကျင်းပဖို့ရှိပါတယ်မြမဆိုးရအနေနဲ့တော့ထပ်ပြေးသွားတဲ့ဒုက္ခတွေတွေသူတို့မူလနေရာတွေစီကိုပြန်နိုင်ရေးလှုပ်ဆောင်ရမှာတိုးတက်မှုတွေရထားတယ်လို့ကုလသမဂ္ဂဆိုင်ရာမြမတမ်မတ်ကြီးဟောက်တူစွမ်းက VOE ကိုပြောပါတယ်ဆက်ပြီးအပြေဆုံးကိုနားဆင်ပါရှင်မြန်မာပြည်လုံခြုံရေးကောင်စီအဖွဲ့ဝင်တွေရဲ့တကပိတ်ဆွေးနွေးပွဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေတယောက်ခွင့်မရှိတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူစွမ်းကအခုလိုပြောပါတယ
်။ CIA ကတော့တက်ဆိုင်တဲ့တာဝန်ရှိတဲ့ UN Agency တွေကပုံကိုယ်တွေကကျွန်တော်ရှင်းလင်းတင်ပြတဲ့ CIA ဖြစ်တဲ့အတွက်ကြောင့်ပြည်လူလည်းကျွန်တော်ဖိတ်ကြားခြင်းမရှိဘူး။ကျွန်တော်တို့ကာယကံရှင်ကျွန်တော်တို့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်ကဖိတ်ကြားခြင်းမရှိဘူး။သူတို့တကပိတ်ဆွေးနွေးပါ
ဆွေးနွေးပွဲအတွင်းမြန်မာနိုင်ငံကိုနှစ်ကြိမ်တွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ်မတ်ကြီးခရစ်စတင်းရှရနာဘူဂနာကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုလုံခြုံရေးကောင်စီကိုအစီအခံတင်ပြမှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာအစိုးရနဲ့ MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးထားတဲ့အခြေအနေတွေကို UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာလက်ထောက်မဟာမင်းကြီး Volker Turk ကဗီဒီယိုတယ်လီကွန်ဖရင့်နဲ့တိုက်ရိုက်အစီအခံတင်ပြမှာဖြစ်တယ်လို့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီရဲ့ကိုယ်စားလှယ်တဦးကတော့လုံခြုံရေးကောင်စီဆွေးနွေးပွဲကိုတက်ရောက်အစီအခံမှာဖြစ်ပါတယ်။အခုတကပိတ်ဆွေးနွေးပွဲမတိုင်ခင်မေလကလုံခြုံရေးကောင်စီကနေမြန်မာအစိုးရကိုတိုက်တွန်းထားတဲ့အချက်တွေတဲ့ UNHCR UNDP တို့နဲ့မြန်မာအစိုးရကြားရိုဟင်ဂျာဒုက္ခသည်တွေညည်ရရင်တိတ်ခါရှိရှိပြန်နိုင်ရေးအတွက် MOU နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးဖို့လည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်လို့တိုးတက်မှုအများအပြားရှိလာအောင်မြန်မာအစိုးရကဆောင်ရွက်ခဲ့ပြီးဖြစ်ကြောင်းတမ်မတ်ကြီးဟောက်တူစွမ်းကအခုလိုပြောပါတယ
်။ညည်ကြီးတဲ့အချက်ကတော့ကျွန်တော်တို့ UNDP UNHCR နဲ့ကျွန်တော်မြန်မာနိုင်ငံဟို MOU ထိုးထားတဲ့ကိစ္စအဲ့ဒါကိုစပြီးတော့အကောင့်ဖြတ်ဖို့အတွက်ကျွန်တော်တို့ဥပဒေလုပ်ငန်းအဖွဲ့ပေါ့နော်ဒီ27ကနေပြီးတော့ကျွန်တော်23ရက်နေ့ဒီပေါ့လေရခိုင်ဘက်ကသွားနေပြီ။သွားပြီးတော့ရွာပေါင်းကျွာပေါင်း32ရွာအုပ်စုပေါ့ကျွာအုပ်စု32အုပ်စုမှာအရှိဒီစီစဉ်နေပေါ့နော်သူတို့လိုအပ်ချက်တွေကိုသွားပြီးတော့စုံစမ်းဒေသခြင်းကိုကျွန်တော်ဟိုထုတ်တယ်။အဲ့ဒီမှာကျွန်တော်အဖွဲ့ဟို UNDP ရော UNHCR ရောပါမယ်ကျွန်တော်တို့မြန်မာဘက်ကလည်းပဲကျွန်တော်ပါပါတယ်။အခုသွားနေကြပြီသူညီလေးလည်းကိုရင်းလိုက်ပြီးတော့ချီချက်ပြီးလုပ်ပေးတာလည်းရှိတယ်။ကျွန်တော်ရွေချက်အဓိကကတော့ပြောင်းဝင်လာတဲ့လူတွေဘလူနီယာချထားမယ်သူတို့အတွက်အဆင်ပြေအောင်ဘလူဒီအတိုင်းဝိုင်းဒီကြားထဲမှာပေါ့နော်တခါစာတရှိစွာနဲ့နေထိုင်နိုင်ဖို့သူတို့ရဲ့စာဝတ်ကြီးအတွက်အဆင်ပြေအောင်ဘလူနီလူထိုင်လို့ရအောင်ဆိုတဲ့ဟာကိုစီစဉ်ပေးဖို့အတွက်လိုအပ်ချက်တွေကိုကျွန်တော်ကနဦးဆန့်ဖြစ်တဲ့အနေနဲ့တွားကြတာဖြစ်ပါတယ
်ဒါအပြင်ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နဲ့နှစ်နိုင်ငံဆက်ဆံရေးမှာလည်းတိုးတက်မှုတွေရှိနေပြီးလာမယ့်ဩဂုတ်လအတွင်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးခီးစဉ်အတွင်းမှာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေတွေကိုလိုက်လံပြသဖို့ရှိကြောင်းတမ်မတ်ကြီးကပြောပါတယ
်ဘင်္ဂလားဒေ့ရှ်နဲ့နိုင်ငံသဘောတူညီချက်အတိုင်းအဲ့ဆက်ပြီးအကောင့်ကဖော်နိုင်ဖို့အတွက်ကျွန်တော်နိုင်ငံပိုင်းကလည်းကျွန်တော်လုပ်နေတဲ့ပိုင်းတွေရှိပါတယ်အခုဆိုရင်ကျွန်တော်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးအမကြာခင်ပေါ့လေဩဂတ်လ3လောက်မှာကျွန်တော်မြန်မာနိုင်ငံကိုလာဖို့ကျွန်တော်အစီအစဉ်ရှိပါတယ်ဝန်ကြီးလာရင်သူ့ရခိုင်ကျွန်တော်ခေါ်သွားမယ်ရခိုင်ကိုခေါ်သွားပြီးတော့ရခိုင်မြောက်ပိုင်းပေါ့နော်ကျွန်တော် ေါ်သွားပြီးတော့ကျွန်တော်ဓာရီလုံနေတယ်မငိုင်းဝင်ကြီးကိုယ်တိုင်ကကြည့်လို့ရအောင်အဲဒါကျွန်တော်အခုဒီဖိတ်ကြားခြင်းဖြစ်ပါတယ်
အလားတူကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တမ္မတ်ကြီးခရစ်စတင်းရှာရနာဘူဂနာရဲ့မြန်မာနိုင်ငံခီးစဉ်အတွင်းကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုတိုးတက်လာအောင်မြန်မာအစိုးရကဆောင်ရွက်နိုင်ခဲ့ကြောင်းလဲတမ္မတ်ကြီးဟောက်တူဆွမ်းကပြောပါတယ
်။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်မြန်မာနိုင်ငံကိုသွားကနှစ်ခေါက်ပေါ့နော်။နှစ်ခေါက်သွားခဲ့တယ်ပထမတစ်ခေါက်အတော့ဒီကြီးတွေနဲ့တွေ့ပြီးတော့အချင်းတွေသွားရောက်ကြည့်ရှုတဲ့အပိုင်းတွေရခိုင်သွားတယ်။ဒုတိယအခေါက်ကတော့ကျွန်တော်21ရာစုပြင်လုံးတတိယကျင်းစီကိုလေးလာသူကတက်ဖို့အတွက်တစ်ခေါက်ပြန်သွားတယ်။နှစ်ခေါက်ပေါ့။နှစ်ခေါက်သလုံးမှလည်းကျွန်တော်လူကြီးတဲ့နိုင်ငံတော်ကောင်းဆောင်နေလို့တွေ့ပါတယ်။ပြီးတော့ဆွေးနွေးခဲ့တဲ့အချက်တွေလည်းပဲတတိယနေ့မှလည်းပဲဟိုတွေ့ပြီးအတိုင်းပဲလေ
။လက်ရှိလုံခြုံရေးကောင်စီအလှည့်ကြဥက္ကဋ္ဌဆွေဒင်တန်မတ်ကြီး Olaf Scott ကတော့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ရဲ့မြန်မာခီးစဉ်ကိုကြိုဆိုခဲ့တယ်လို့ရိုဟင်ဂျာဒုက္ခသည်တွေဂုံတိတ်ခါရှိရှိလုံခြုံစွာနေရပြန်နိုင်ရေးလုံခြုံရေးကောင်စီအနေနဲ့မြန်မာအပေါ်ဆက်ပြီးပြားပေးသွားမှာဖြစ်တယ်လို့ဇူလိုင်လ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါရရှင်။ VOA မြန်မာပိုင်းစီကိုအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့မြမရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ရမှာပါ။နည်းပညာတိုးတက်မှုနဲ့အထူးသတင်းလုပ်ငန်းပိုင်းပြောင်းလဲနေတဲ့အခြေအနေ၊ကောင်းကျိုးဆွေးပြစ်တွေကိုမဆူမြတ်မွန်ကနေအပိုင်း3ပိုင်းခွဲပြီးအထူးအစီအစဉ်ဖြစ်တင်ဆက်နေပါတယ်။အခုဒီတစ်ပတ်အတွက်ဒုတိယပိုင်းအနေနဲ့နှစ်ပေါင်းများစွာသတင်းအမှောင်ချခံထားရတဲ့အခြေအနေကနေသတင်းစုံကို smartphone ပေါ်ကနေလွယ်လွယ်ကူကူရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်ဖြစ်လာတဲ့သတင်းမှန်သတင်းမှားပြဿနာအကြောင်းကိုတင်ပြထားပါရရှင
်ဒီကနေ့ကတော့ဒီလက်မှတ် smartphone တွေကလူတွေအတွက်အကြီးကဆက်သွယ်ရေးပစ္စည်းဖြစ်နေုံမကအကြီးကဒီသတင်းပေးသတင်းရယူရဲ့အရှင်းမြစ်တစ်ခုလည်းဖြစ်လာနေပါတယ်။မြန်မာနိုင်ငံမှာလက်ကင်ဖုန်း3ဆွဲတဲ့သူ90ရာခိုင်နှုန်းကျော်တွေကဒီ smartphone 3နဲ့သူ80ရာခိုင်နှုန်းနီးပါးလုံးသတင်းတွေကို online ပေါ်ကနေအထူးသဖြင့် Facebook ပေါ်ကနေပြီးတော့ရယူကြတယ်လို့ ICT နည်းပညာဖွံ့ဖြိုးရေးဆောင်ရွက်နေတဲ့ Medio ကခန့်မှန်းထားပါတယ်။ဒီမြန်ဆန်လွယ်ကူတဲ့အပြင်သတင်းပေးတဲ့သူနဲ့သတင်းရယူခြင်းသူတွေကြားမှာသတင်းတွေကိုချက်ချင်းပို့ပေးနိုင်တဲ့အတွက် VOA အပါအဝင်သတင်းဌာနကြီးတွေကအွန်လိုင်းကိုကြားခံတစ်ခုအနေနဲ့အသုံးပြုနေကြရပါတယ်။အွန်လိုင်းဆိုတဲ့နေရာမှာလည်းဒီမြန်မာပြည်သူအသုံးများတဲ့ Facebook လူမှုကွန်ရက်ကိုအသုံးချလာကြရပါတယ်။ Facebook ဟာသတင်းသမားတွေအတွက်အသုံးဝင်တာမှန်ပေမဲ့အထူးသတိထားစရာလည်းဖြစ်ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူမျိုးဘာသာအခြေခံတဲ့ပဋိပက္ခအတွင်း Facebook လူမှုကွန်ရက်ကိုအသုံးချပြီးတော့သတင်းမှားဖြန့်တာတွေတစ်ဖက်နဲ့တစ်ဖက်အမုန်းပွားစေတဲ့ရေးသားဖြန့်ချီမှုတွေကြောင့်အခြေအနေတွေပိုပြီးတော့ဆိုးစေခဲ့တယ်ဆိုတာကို Facebook CEO Mark Zuckerberg ကိုယ်တိုင်ကလက်ခံအတည်အမှတ်ပြုထားပါတယ်။အခုလိုဖြစ်ရတဲ့အကြောင်းကတော့နှစ်ပေါင်းများစွာသတင်းအပေါင်းချခံထားရတဲ့အခြေအနေကနေသတင်းစုံကိုဗက်ပေါင်းစုံကနေရယူနိုင်တဲ့အခြေအနေရုတ်တရက်ရောက်သွားတဲ့အတွက်သတင်းမှန်သတင်းမှားသုံးသပ်နိုင်မှုအားနည်းတယ်သုံးသပ်ရကောင်းမှန်မသိကြဘူးလို့ဖွင့်ပြမှုအတွက်မြန် ICT အဖွဲ့မီဒိုရဲ့အမှုဆောင်ဒါရိုက်တာမတ်ထထိုင်အောင်ကသူတို့လေ့လာတွေ့ရှိချက်ကိုပြောပြပါရယ
်ဟိုပထမတစ်ချက်ကတော့ဒီနည်းပညာပိုင်းဟို digital literacy ပေါ့နော် digital ဆက်သူ digital အသုံးပြုမှုနှုန်းအားနည်းတယ်အဲ့ဒီအားနည်းတဲ့ဆိုတဲ့အချက်မှာကျွန်တော်တို့ဒီလေ့လာတွေ့ရှိချက်တွေဆိုလေ့လာတွေ့ရှိချက်ထဲမှာဆိုလို့ရှိရင်လေဟိုအင်တာနက်တွေသုံးတယ်သုံးတဲ့နေရာမှာအဲ့ဒီအင်တာနက်သုံးတဲ့20ရာခိုင်နှုန်းလောက်ကပဲမလုပ်တက်လဲဆိုလို့ရှိရင် website တွေကြီးတက်တယ် Google မှာတွားပြီးတော့အချက်လက်ရှာတတ်တယ် application တွေကို download ချပြီး install လုပ်တက်တယ် channel 80ရာခိုင်နှုန်းလောက်ကဒီဟာတွေကိုကျမတို့ရင်းနှီးကျွမ်းဝင်မှုမရှိဘူးမရှိတဲ့အခါမှာဒီ it to online ရဲ့ဒီနည်းပညာနောက်ပြီးတော့ internet ရဲ့သဘောတဘာဝကိုလည်းကိုတိတ်ပြီးတော့နားမလဲကြအောင်နားမလဲတဲ့အခါမှာ internet ကအခုတလောအခုကပို့ပြီးတော့ကျမတို့ကဟိုစိုးရင်ရမယ့်အပိုင်းက internet ပေါ်မှာအခုကဘလူမျိုးတွေအများများလာပြီလဲဆိုလို့ရှိရင်သုံးဆွဲသူတွေကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေများလာပြီဟို user generated content လို့ခေါ်တာပေါ့နော်အဲ့ဒါတွေများလာပြီဆိုတော့အဲ့ဒါတွေကဟိုတူတူငါငါကျမတို့ကဒီဟိုဒီဖုန်းလက်ထဲမှာရှိရဆိုလို့ရှိရင် internet ရှိရဆိုလို့ရှိရင်ဒီအလွယ်တကူသုံးပြီးတော့ပေါ့နော်ဟို page တစ်ခုဖန်တီးလိုက်မယ်အဲ့ဒီ page ကဒီသတင်းထိုဒီကျမတို့လှမ်းပြီးတော့တင်လို့ရတယ်အဲ့ဒီသတင်းတွေကကျမတို့ကဟိုမှန်ကျမလည်းမမှန်ကျမလည်းမမှန်ပါဘူးဒါပေမဲ့အဲ့ဒီ ต้องเสียเลยดูเรียดได้โอ้มันติดผู้สูรุษเองอ๋อถ้าเราจะเดินงานนี่เปล่ามันก็เต็มเลยนะเว้ยถ้าเราเข้ามาเว้ยดีก็ละฮาลาเราแม่มาเว้ยซาดเพื่อลุงอยู่เลยจังหวะเราไม่ชินชินแต่ผู้สูรุษเองบ่เนาะโอ้นั่นเองเลยโอ้จังหวะเราที่โอ้ที่ตัดเดินนี่บ่ต้องตั้งหูหนัวอ่านเนี่ยตัวเลยไหม อุ้งเอร่าจังจังว่าเรามีปัญญาอ่านเนี่ยหูหนัวดีบลูมือทับอยู่ปุ๊บแต่ยาวเลยสูรุษเองอุ้งมาจังว่ารู้ตัวโรดเกลุมีอ่ะเฟซบุ๊กมาเพจเดียวแผ่นที่จะได้รู้สูบว่าสูรุษเฟซบุ๊กแผ่นที่รู้ยามันตีเลยสูรุษเองอ๋อเฟซบุ๊กก็มาเพจเดียวแผ่นที่ละตุ้งงาอ่ะกองแผ่นที่รู้ยาละไปไอ้ตัวเพจทายาเลยยงยามหอบูที่มาตัดเดียวรู้เนี่ยมันจะทายเลยยงยามหอบูสูบอยู่นานเลยนะเนี่ยทำไมที่นี้ปัญญาจากเฟซบุ๊กจากกองยี่ยี่เลยมันตี ဒီကနေ့ပညာအားနဲ့မှုကြောင်းကလည်းဒါကျွန်တော်တို့တည်နေတုံးသက်တဲ့တဲ့အမှာနည်းနည်းလေးကျွန်တော်တို့ကဒီဟိုတုံးသက်မှုအားနဲ့စီအချက်တစ်ချက်လို့ပြောလို့ရရရှင်
ခုလိုအားနေတာကိုအခွင့်အောင်းယူသူတွေကသတင်းမှသတင်းတူတွေဖန်တီးဖြန့်ဖြူးနေတယ်လို့အမုန်းပွားစေတဲ့အခြေအသားတွေကိုဖြန့်ဝေနေကြတာပါအစိုးရကျင်းပတဲ့လူမှုစကားဝိုင်းတစ်ခုမှာဆိုရင်လူငယ်နဲ့လူမှုမီဒီယာဆိုတဲ့ကောင်းစင်နဲ့ဒီပြဿနာကိုအလေးထားဆွေးနွေးစရာဖြစ်ခဲ့ပါတယ်
online ပေါ်မှာမြင်တဲ့သတင်းတိုင်းကိုတော်တော်များများကအမှန်လို့ထင်နေကြတဲ့အတွက်သတင်းတူပြဿနာဟာသတင်းသမားတိုင်းအတွက်စိန်ခေါ်မှုတစ်ခုဖြစ်လာနေပါတယ်။သတင်းမှာတိုက်ချက်တဲ့နေရာမှာသတင်းဖတ်သူရဲ့စဉ်းစားမှုကလည်းအများကြီးအရေးကြီးတယ်လို့
Information Matrix ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ဦးတောင်းစုငင်းကမြင်ပါတယ်။ကျွန်တော်တို့ကိုယ်တိုင်ကဒီသတင်းတူတွေရဲ့ဟိုတားကောင်လိုမျိုးဖြစ်နေတယ်။ ဥပမာကျွန်တော်7ဒီလို့ဟာမျိုးဆိုရင်7ဒီနျူးဆိုပြီးတော့နာမည်အမျိုးမျိုးပေါ့စာလုံးပေါင်းလို့ရနေတဲ့လွဲလိုက်ဒါပေမဲ့ကျွန်တော်တို့လိုဂိုတွေတုံးထားတယ်အဲ့လိုမျိုးနဲ့သတင်းပေးစရာ10ခုဝင်းနေလောက်ကအမြဲတမ်းလိုလိုရှိနေအဲ့ဒါတွေကိုကျွန်တော်တွေးရှိတိုင်းနဲ့ဒီ Facebook ကိုဟိုတိုင်ပြီးတော့ဒါကိုဖြုတ်ခိုင်းတယ်အဲ့တော့သူတို့လည်းဒီအချိန်ကာလတစ်ခုကြာချိန်မှာဖြုတ်တယ်ဒါပေမဲ့အဲ့ဒီဟာတွေအမြဲတမ်းပြန်ပြန်ပေါ်လာနေတော့ဒီသတင်းတူတွေကကျွန်တော်တို့ကိုယ်တိုင်ဟိုရင်ဆိုင်နေရတဲ့ပြဿနာမျိုးပေါ့အဲ့တော့ဒီသတင်းထဲမှာလည်း
ကျွန်တော်တို့ဒီမြင်တာတော့ခုနကပြောသလိုဒီ information literacy media literacy ဒီအရာတွေကအားနည်းငယ်တော့အခုချိန်မှာသူတို့တခုခုမြင်နေဆိုရင်ဒီဟာမှန်လားမှားလားဆိုတဲ့ဟာကိုဟိုစဉ်းစားသင့်လားဆိုတာတော့မစဉ်းစားဘူးဖြစ်နေတယ်ဟိုအင်တာနက်ပေါ်မှာမြင်တာနဲ့ ဖြစ်နေစနစ်ကကျွန်တော်ဒီလက်ဖက်ရည်ဆိုင်တို့ဒါမှမဟုတ်လေတကယ်ချင်းတရားအိမ်မှာလို့စုပြီးတော့စကားတီးလို့ပြောရင်းနဲ့အိမ်မှာအိတ်ကောလာဟာလာတွေကပြန်အိတ်ဟာဒီဟိုလူကိုဖုံးဆက်ပြောဒီလူကိုနှမ်းမေးရက်ကိုဈေးထဲမှာဖြန့်ပြောကြအဲ့လိုမျိုးနဲ့သွားခဲ့ကြတာဆိုတော့အိတ်အချိန်တုန်းကတက်ဆိုင်ရာဒီဌာနဆိုင်ရာတာဝန်ရှိတဲ့သူဘက်ကဘယ်တော့မှမထုတ်ပြန်ခဲ့ဘူးမထုတ်ပြန်ခဲ
ော့အဲ့ဒီပေါ်မှာကျွန်တော်ဒီ information ကိုကျွန်တော် action ယူခဲ့ရတဲ့ kit ပေါ့နော်ဆိုတော့အဲ့ဒီ kit တစ် kit ကကျွန်တော်ရဲ့ဒီအခုဒီမြန်မာနိုင်ငံမှာဒီဟိုဆယ်ကျော်သက်ရွယ်နေစပြီးတော့အသက်ကြီးတဲ့အထိလူတွေအားလုံးကအဲ့ဒီ kit တစ် kit ကိုကျွန်တော်ဖြတ်တန်းခဲ့တာဆိုတော့အဲ့ဒီ kit ကနေအခုလိုမျိုးကျွန်တော်ကဒီပွင့်လင်းသွားတဲ့အချိန်ကိုကြောင်းသွားတော့ဟိုရင်ခက်ကလည်းကောလာဟာလာတွေကဒီလေထဲမှာဆက်ဆင်းဆိုလို့ပြန်သွားတယ်လို့မျိုးအခုက social media ပေါ်မှာလည်းဒီသတင်းတူတွေကဆက်ပြီးပြန့်လွယ်တယ်အဲ့ဒါဟိုပြန်ပြီးတော့ counter လုပ်နိုင်တဲ့အကောင်ဆုံးသောနည်းလမ်းကတော့တက်ဆိုင်ရာတာဝန်ရှိတဲ့ပုဂ္ဂိုလ်တွေအဖွဲ့အစည်းတွေကိုယ်တိုင်ကသတင်းမှန်သတင်းအချက်အလက်အပြည့်စုံတွေကိုဆက်ဆင်းဆိုလို့ဒီဟို immediate response ပေါ့နော်ချက်ချင်းပြည့်ပြည့်စုံစုံနဲ့အမြန်ဆုံးထုတ်ပြန်ပေးတဲ့အလေးချင်းမရှိသေးသေးကတော့ကျွန်တော်တို့ကပြည်သူတွေက social media ပဲဖြစ်ဖြစ်အပြင်မှာဖြစ်ဖြစ်ဒီကျွန်တော်ကမှားယွင်းတဲ့သတင်းဆက်သက်တွေသတင်းမှန်သတင်းမှားတွေရောတဲ့ကောလာဟာလာတွေကိုကျွန်တော်ကတုံးဆွဲပြီးတော့အလုပ်လုပ်နေရအောင်ပါပဲအဲ့တော့ဝန်ကြီးဌာနရဲ့အနေနဲ့ကဒါအမြန်ဆုံးကြောင်းတင်တယ်တခုဖြစ်ပြီးဆိုရင်ချက်ချင်းဒီတာဝန်ရှိတဲ့သူတယောက်ကယူနီဖောင်းဝတ်ပြီးတော့ချက်ချင်းထွက်ပြီးတော့ပြောတဲ့အချက်ပေါ့နော်အဲ့ဒါလေးကိုလုပ်ဖို့လုပ်နေပါတယ
်ဆိုလက်ရှိစင်မှာအဲ့လိုမျိုးမပြည့်စုံသေးဘူးလို့ပြောချင်တဲ့သဘောလားရှင
်ဟုတ်ကဲ့လက်ရှိကဒီဥမာပြန်ကြားရေးဝန်ကြီးဌာနဆိုရင်ဒါသူတို့ဟိုမကြာခဏဒီ communications နဲ့ပတ်သက်ပြီးတော့ဒီသက်ဆိုင်ရာအခြားဝန်ကြီးဌာန focal person တွေကိုသူတို့စီးရင်တွေပြုစုတယ်ဟိုထုတ်ပေးထားတယ်နောက်ကျွန်တော်တို့ media တွေကိုဖြန့်ထားတယ်ပြည်သူတွေကိုအသိပေးထားတယ်ဒါပေမဲ့အဲ့ဖုန်းနံပါတ်တွေကိုဆက်လိုက်ရင်အချို့ဝန်ကြီးဌာနကဖြေမဲ့သူမရှိဘူးမေးလိုက်ရင်လည်းသူ့ဘာသူဒီယာရုခန္ဓာမှန်းတော့မသိတဲ့သူမျိုးဆိုတာတွေလည်းရှိတယ်ပေါ့နော်ဆိုတော့အဲ့ဟာတွေကိုကျွန်တော်ကဟိုကြော်ဖို့လိုတယ်ဥမာနိုင်ငံသားမှာဆိုရင်ကျွန်တော်ကြည့်လိုက်ရင် ဝန်ကြီးဌာနတိုင်းဝန်ကြီးဌာနတိုင်းနောက်အရေးကြီးတဲ့ပုံစံတိုင်းမှာသူရဲ့ပြောရေးဆိုခွင့်ရှိပုံစံဆိုတာမျိုးဟာတကယ့် professional train လုပ်ထားပြီးတော့အကုန်လုံးပြင်ဆင်ထားတဲ့ဟာမျိုးရှိတယ်။အဲ့တော့ကျွန်တော်တို့စီမှာအဲ့ဒီအလေးချင်းတွေကမရှိတော့အဲ့ဒါကိုကျွန်တော်တို့ကဒီ communication ဆိုတာဒါအရေးကြီးတဲ့ကိစ္စတခုဒီအုပ်ချုပ်ရေးရန်တရားအထက်မှာပြည်သူနဲ့ထိတွေ့စကားပြောပြီးတော့ဟိုပြန်ချားနေဖို့ဆိုရတာလေအရေးပါတဲ့ကဏ္ဍတခုဆိုရတာဘယ်လောက်ထိအရေးပါလဲဆိုတော့လူကြီးတွေမသိကြဘူးအဲ့ဒါကိုကျွန်တော်ကဟိုသိဖို့လိုတယ်လို့ထင်ပါတယ
်အစိုးရကတော့ online ပေါ်မှာသတင်းမှားဖြန့်နေတာတွေအမုန်းပွားနေတဲ့အရေးသားတွေကိုဖော်ထုတ်အရေးယူနိုင်ဖို့စောင့်ကြည့်တဲ့အဖွဲ့အဖွဲ့ကိုငွေကြေးအမြောက်အများသုံးစွဲပြီးတော့ဖွဲ့စည်းဆောင်ရွက်နေပါတယ်အဲ့လိုစောင့်ကြည့်တဲ့အလုပ်ကမြန်မာနိုင်ငံမှာတကယ်ပဲထိထိရောက်ရောက်လုပ်နိုင်ပါမလားစောင့်ကြည့်တာကနေထောက်လန်းတာမျိုးမဖြစ်အောင်ကဘယ်လိုသတိထားတဲ့မှာလဲ
online ပေါ်မှာခုနစောင့်ကြည့်မယ်ဆိုလို့ရှိရင်တိအချက်ကအဲ့ဒီစောင့်ကြည့်မှုကခုနကျမတို့ဒီဟိုတီစဲကျမတို့ရဲ့ဟိုလူအခွင့်အရေးတွေရရှိတဲ့လူအခွင့်အရေးတွေကိုမထိခိုက်ဖို့ကအဓိကအားဖြစ်တော့လို့ပါတယ်ဆိုတော့အဲ့လိုမျိုးစောင့်ကြည့်မယ်ဆိုလို့ရှိရင်တော့မှတကယ်လို့များကျမတို့ကဥမာသတင်းအတုတွေ fake news တွေစောင့်ကြည့်မယ်ဆိုတော့အပိုင်းကအရန်ကျမတို့ကလှုပ်ရတာခက်ခဲမယ်ဘာကြောင့်ခက်ခဲမလဲဆိုလို့ရှိရင်တိအချက်ကနည်းပညာအရာပေါ့နော်နည်းပညာအရာစောင့်ကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာ internet အသုံးပြုတဲ့သူတွေကတန်းတန်းချီပြီးတော့ရှိတယ်ပြီးတော့ online ပေါ်မှာလည်း page တွေကအများကြီးပဲရှိတယ်အဲ့ဒါတွေကိုကျမတို့အကုန်လုံးခြုံငုံပြီးတော့စောင့်ကြည့်ရတာအရန်ကိုခက်ခဲမယ်အဲ့ဒါနည်းပညာအားနဲ့ချက်ပေါ့နော်အဲ့ဒီခါကြလို့ရှိရင်နောက်တစ်ချက်ကကြတော့ကျမတို့ကဒီဒါတွေစောင့်ကြည့်ပြီးမယ်ပြီးွားလို့ရှိရင်မလုပ်ပါလေဒါကိုထိရောက်စွာနှိမ်နှင်းဖို့ဆိုတဲ့ဟာ internet ပေါ်မှာကျမတို့ကအထူးသဖြင့်ပေါ့နော်လူတိုင်းလူကိုကိုယ်တိုင်ဖန်တီးလို့ရတဲ့ platform တွေမှာကျမတို့ကဒါတွေကိုမရေးရမတင်ရဆိုတဲ့ဟာကတကယ်လို့ဒီ account ကရေးလို့ဒီ account ကိုဖြတ်လိုက်မယ်ဆိုလို့ရှိရင်နောက် account တက်တဲ့ပေါ်လာနိုင်တာပဲနာမည်အရင်နဲ့မဟုတ်ဘူးဆိုလို့ရှိရင်နာမည်တက်တဲ့အများကြီးနဲ့ပေါ်လာနိုင်တာပဲအဲ့ခါကျတော့စောင့်ကြည့်မယ်တားဆီးမယ်ဆိုတဲ့ဟာကဒါကျမတို့ကလုပ်ရတာအရန်ခက်ခဲမယ်အဲ့ဒီအစားကျမတို့ကခုနပြောတဲ့ဒီပညာပေးအစီအစဉ်တွေကိုပို့ပြီးတော့လုပ်နိုင်မယ်ဆိုလို့ရှိရင်ဒီ fake news တွေကလူတွေကဒီဟာကိုနားလည်လက်ခံအောင်မယုံကြည်ဘူးဆိုလို့ရှိရင်တို့ကဘလောက်ပဲအဲ့ဒီမှာတင်တင်တို့ရဲ့တက်ရောက်မှုတွေအများကြီးပဲမရှိတော့အဲ့ခါကျတော့ကျမတို့တွေမိတို့အနေနဲ့ဆိုလို့ရှိရင်ကျမတို့ကစောင့်ကြည့်တာထက်စားလို့ရှိရင်ကျမတို့ကပညာပေးအစီအစဉ်ကိုပို့ပြီးတော့ကျမတို့ကလုပ်ဖို့ပို့ပြီးတော့ကျမတို့ကဟိုလိုလားတယ်ပေါ့နော်အဲ့ဒီဟာကိုပို့ပြီးတော့ကျမတို့ကအားပေးတယ်
တကယ်တော့သတင်းတူသတင်းမားတွေကိုတမင်ဖြတ်နေကြတဲ့ပြဿနာဟာမြန်မာတိုင်းနိုင်ငံထဲမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူး။ American, Britain စတဲ့လွတ်လပ်တဲ့သတင်းမီဒီယာကြီးတွေအားကောင်းတဲ့နိုင်ငံကြီးတွေမှာလည်းရှိနေတဲ့ပြဿနာတစ်ခုဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ဒီပြဿနာကိုတိုက်ဖြတ်နိုင်ဖို့အကောင်းဆုံးနဲ့အထူးအဆုံးဟာအသိပညာပေးတာဖြစ်တယ်လို့ဒီပညာတိုးတက်ရေးဆောင်ရွက်နေကြတဲ့အဖွဲ့တွေကလက်ခံထားကြပါတယ်။ဒီပညာပိုင်းဆိုင်ရာပံ့ပိုးကူညီမှုတွေလုပ်နေတဲ့ဖန်တီးရအဖွဲ့ကဆိုရင်smartphone သုံးတဲ့လူငယ်တွေကိုချင်းချင်းသုံးတတ်နိုင်အောင်တတ်နိုင်တဲ့လောက်အသိပညာပေးတယ်လို့ CEO Jess Peterson ကဆိုပါတယ
် I don't think this is a very Myanmar specific problem fake news hate speech all those kinds of things we see all over the world right now but I think particularly because
မြန်မာပြည်နာတွေကမြန်မာတနင်္ဂနွေမှာဖြစ်နေတဲ့ပြဿနာတော့မဟုတ်ပါဘူးဒီကမ္ဘာလုံးမှာအခုဒီပြဿနာတွေရှိနေပါတယ်မြန်မာနိုင်ငံမှာအထူးသဖြင့်ကတော့ပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်း online ကိုအခြေခံတဲ့ digital ပုံစံသတင်းဖြန့်ဝေမှုကမြန်မာဆက်ဆံတိုးတက်လာခဲ့တာပါနောက်ချက်ကလည်းမြန်မာနိုင်ငံကလူတွေသုံးကြတဲ့ဤပညာပုံစံတိတ်မြန်မာဆက်ဆံမဟုတ်တော့တခုဆိုရင်ခဏလေးနဲ့ပြန့်လွယ်ပါတယ်ဒါကြောင့်မို့ဖန်တီးရကတော့ smartphone သုံးကြတဲ့ news set တွေအတွက်ဤပညာပိုင်းဆိုင်ရာနားလည်အောင်ပညာပေးပါတယ်digital ဤပညာဝန်ဆောင်မှုတွေကိုပိုသုံးကြအောင်ကိုဖတ်တဲ့သတင်းတွေပေါ်မှာချင်းချင်းသုံးသပ်နိုင်အောင်အသိပညာပေးပါရယ်။နောက် online ပေါ်ကရနိုင်တဲ့အကြောင်းအရာမျိုးစုံကနေကို့အတွက်အကျိုးရှိအသုံးဝင်မဲ့အချက်လက်တွေကိုရှာဖွေတတ်အောင်လည်းဖန်တီးရကတင်ပြနေပါရယ်။ digital ဤပညာသုံးမျိုးဆက်သစ်တွေကြားမှာတွေ့ရတဲ့စိန်ခေါ်မှုကတော့ online ပေါ်မှာမြင်တွေ့တာတွေကိုဘယ်ဟာကအရေးပါတယ်မပါဘူးဆိုတာကိုဘယ်လိုခွဲခြားသုံးသပ်မလဲဆိုတာနဲ့ယုံကြည်စိတ်ချရတဲ့သတင်းတွေရနိုင်မဲ့နေရာတွေကိုရှာတတ်ဖို့ပဲဖြစ်ပါရယ်။
အခုလိုမျိုးနည်းပညာပိုင်းစိန်ခေါ်မှုတွေတိုးတက်မှုတွေရှိနေတဲ့မြန်မာနိုင်ငံမှာနောက်သုံးနှစ်ကြာရင် digital media ပိုင်းနောက်ထပ်ဘာတွေတိုးတက်ဖွံ့ဖြိုးလာနိုင်သလဲ media လုပ်ငန်းတွေအနေနဲ့ဘာတွေပြင်ဆင်ထားရမလဲဆိုတာကိုနောက်အစီအစဉ်ကြာရင်ဆက်ပြီးတော့တင်ပြပါမယ်ရှင် VOA မြန်မာပိုင်းစီစဉ်လို့ Facebook စာမျက်နှာဖြစ်တဲ့VOA Burmese News ကနေလေဓာတ်ရိုက်တင်ဆက်နေပါရရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားတင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့အခုဒုတိယပိုင်းနိုင်ဝက်အတွက်ပတ်စင်ကဏ္ဍတွေကိုဆက်ပြီးတင်ဆက်တဲ့အခါမှာတော့
အဲ့ဒီစေကံလူခွေရကုမ္ပဏီတွေရဲ့ကံွက်ချက်ကတော့ပြတ်သားပါတယ်။ဒလားတကားကိုလုံးဝမဆောက်ပါနဲ့။သူတို့လုတ်ကန်နေတဲ့စေကံနေနဲ့လုံးဝကင်းလို့ရ။မြေဝါကနေ42မိုင်လောက်ဝေးကွာတဲ့ဘားကရာကျောင
်းရန်ကုန်ဒလားတကားတကယ်ဖြစ်လာအောင်မလားဆိုတဲ့ကောင်းစဉ်နဲ့ဥစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်မှာဆွေးနွေးတင်ပြမှာမို့စောင့်မျှော်နှားဆင်ကြပါရှင်။အခုတော့မြမပြည်ကပေးစာများအစီအစဉ်ကိုမအေးတနာကျော်ကတင်ဆက်မှာပါ။
မင်္ဂလာပါရှင်။VOA ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့မြန်မာတိချစ်သောရရှင်တွေအတွက်သောရရှင်တွေအချင်းချင်းပေးပို့တဲ့မြစ်တာတေးလက်ဆောင်တချင်လေးတစ်ပုဒ်နဲ့ဖြောပြပေးမှာဖြစ်ပါရဲ့နော်။အခုတော့ VOA ကိုနားဆင်ပြတဲ့သောရရှင်တွေရေးလာတဲ့မှတ်ချက်တို့လေးတွေပြောပြပေးချင်ပါသေး။ VOA ရေးကျေးဇူးပါ။အခုဆိုရင်ရေဒီယိုကနားဆင်နေရတာကနေတယ်လီဖုန်းနဲ့နားဆင်နိုင်ပါပြီ။အတိုင်းမသိဝမ်းသာမိပါရဲ့လို့ရေးလာသူကသောရရှင်ထိတ်ဝင်းဖြစ်ပါရဲ့လင်းလင်းစပရဲသောရရှင်ကတော့နားထောင်လာတာ14နှစ်ရှိပါပြီသတင်းတင်ပြမှုအရင်နှစ်သက်မိပါရဲ့တဲ့တန့်စင်ဦးဆိုတဲ့သောရရှင်ကလည်းပြည်သူလူထုအများအတွက်မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့သတင်းတွေအမြဲမပြတ်တင်ဆက်ပေးစီခြင်းပါရဲ့လို့ရေးလာပါတယ်ဟုတ်ကဲ့ပါဒီသောရရှင်မြန်မာနိုင်ငံကသတင်းတွေတင်ပေးပါဆိုလို့ကျမတို့မြန်မာနိုင်ငံမှာရောကမ္ဘာတစ်ဝှမ်းမှာပါထိတ်တန့်ရောက်မျက်မှောက်သတင်းတွေအားလုံးကိုကျမတို့တင်ပြပေးနေပါရဲ့နော်ထွန်းထွန်းဆိုတဲ့သောရရှင်ကလည်း VOA ဝိုင်းတော်သားတွေအားလုံးဘေးရန်ကင်းကွာကိုယ်စိတ်နှပါကျန်းမာချမ်းသာကြပါလိမ့်တဲ့သောရရှင်ကခုလိုပူဇော်တဲ့မြစ်တာတွေကြောင့်အထူးစိတ်ကျန်းမာကိုချမ်းသာပါရဲ့နော်ဖေကျော်ဆိုတဲ့သောရရှင်ကတော့အမှန်တရားသတင်းများနဲ့မြန်မာပြည်အကျိုးရှေ့ရှုပေးရင်ဗမ်းမလိုက်တဲ့သတင်းဌာန Voice of America ကိုနားဆင်နေပါမယ်ကြိုဆိုပါတယ်လို့ရေးလာပါတယ်အခုတော့သူကကြိုဆိုသလားသူ့စိတ်ထဲမှာဘလို့များရှိသလဲတိတိကျကျအကဲဖြတ်လို့မရပါဘူးနော်VOA သတင်းဌာနကိုတုံ့တက်မှတ်ချက်ပေးရမယ့်အစာမျက်နှာမှာလာပြီးတော့ VOA သတင်းဌာနကိုအထူးကြိုက်နှစ်သက်ပါတယ်ဆိုပြီးတော့ကြေငါးဝင်ပေးထားတဲ့သောရရှင်ဥညူကတော့
သတင်းဆောင်မလေးတွေကိုအလွန်နှစ်သက်ပါတယ်ကျမ်းမာရေးကဏ္ဍနဲ့သိပ္ပံသတင်းလေးတွေကိုလည်းမလွတ်တမ်းနားထောင်ပါတယ်ဒီနေ့ကိုဝင်းမင်းတင်ပြရဲမတော်တဆထိခိုက်မှုအကြောင်းနားထောင်ပြီးအခြေခံလူတူးချင်းစီလုံခြုံစိတ်ချစွာနေထိုင်နိုင်ရေးကိစ္စလည်းအရေးကြီးကြောင်းသတိထားမိရပါတယ်
ဟုတ်ကဲ့အခုလိုအားပေးတာအထူးကျေးဇူးတင်ပါတယ်ရှင်။ VOA ကတင်ဆက်ပေးနေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုလည်းဖော်ပြပေးခြင်းပါတယ်ရှင်။ပြီးခဲ့တဲ့တရင်ပတ်အတွင်းမှာပဲကျင်းပပြီးစီးသွားတဲ့တတိယအကြိမ်မြောက်ပင်လုံငိမ့်ငိမ့်ရင်းညီလာခံပေါ်မှာဝေဝံသံတွေထွက်လာတာကိုကန့်ကွက်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ VOA ရဲ့အမြဲတမ်းစာရေးနေကြအမြဲတမ်းနားဆင်လာတဲ့မိတ်ချီလာကသောရရှင်ဦးစိန်မောင်ဖြစ်ပါတယ်။သူ့ရဲ့သဘောထားအမြင်ကိုအခုအရင်ပြောပြပေးခြင်းပါတယ်နော်။
ဇလန်လ19ရက်နေ့က VOA ရဲ့မြန်မာပြည်ရေးဆွေးနွေးကမှဆွေးနွေးသွားတာကိုနားထောင်ပြီးကျွန်တော်အမြင်ကိုရေးသားတင်ပြလိုပါရယ်အားမလို့အားမရတတိယပင်လုံညီလာခံနဲ့လားဇလန်လ17ရက်နေ့ကစတင်ကျင်းပခဲ့တဲ့တတိယအကြိမ်ပင်လုံညီလာခံကိုလေလာသုံးသပ်သူတချို့ကအားမလို့အားမရဖြစ်ရတဲ့အကြောင်းအရေးကြီးတဲ့အကြောင်းချက်တွေကိုမဆွေးနွေးခဲ့ကြလို့အပြစ်မြင်တဲ့အကြောင်းတွေပြောခဲ့ကြပါတယ်ကျွန်တော်အမြင်တင်ပြရရင်တော့ဆွေးနွေးသဘောတူဆုံးဖြတ်နိုင်တဲ့အချက်လက်တွေကဆွေးနွေးခဲ့ကြလို့အချက်14ချက်ကိုသဘောတူအတည်ပြုနိုင်ခဲ့ပါတယ်။ဒါဟာအားရစရာတိုးတက်မှုပါလို့မြင်ပါတယ်။ဆိုလိုတာကဖြစ်နိုင်တာကဆက်လုပ်တာဖြစ်လို့တိုးတက်မှုရတယ်လို့ဆိုကြပါတယ်။အားလည်းရမိပါတယ်။အခြေအနေနဲ့အချိန်ခါလျောက်ဆွေးနွေးတဲ့နေရာတွေကိုဆွေးနွေးကြလက်ခံကြအတည်ပြုနိုင်ခဲ့ကြတာကိုဝမ်းသာအားရဖြစ်တယ်လို့ MTA လက်မှတ်ထိုးဖို့ညှင်းဆန်ခဲ့တဲ့တိုင်းသာလနဲ့ကိုင်းအဖွဲ့ခုနှစ်ဖွဲ့နဲ့ အဲ့ဒီခုနှစ်ဖွဲ့ကိုတွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ညှင်းဆန်ခဲ့တဲ့တက်မတော်တို့အခုတွေ့ဆုံဆွေးနွေးလာနိုင်ခဲ့တဲ့ဆိုတာဟာပထမအဆင့်ကြိုဆိုရမယ်ဝမ်းသာရမယ်အားရစရာဖြစ်ရပဲလို့ဆိုချင်ပါတယ်။ဒါကြောင့်ပြောကကင်းတဲ့အကောင်းမြင်အနေနဲ့ကြည့်ရင်အခုတတိယကျင်းပင်လုံညီလာခံကိုအမလို့အမေရတတိယပင်လုံညီလာခံလို့ကင်မိုမတက်သင့်မှုလို့ထင်ပါတယ်။တောင်ကိုတက်တဲ့အခါမှာတဖြည်းဖြည်းတရွေ့ရွေ့နဲ့အာမန်အပြည့်သုံးသာတောင်ထိပ်ကိုရောက်ဖို့ကြိုးပမ်းနေသူကိုအားပေးရမယ့်အစားကဲ့ရဲ့ပြစ်တင်နေမယ်ဆိုရင်တောင်တက်သူကိုညံ့တယ်လို့ဆိုရမလားပြစ်တင်ဝေဖန်တဲ့သူကိုဆန္ဒဆောသူလို့ဆိုသင့်ပါသလားမိကုန်ထုတ်เสียဖြစ်ပါကြောင်းတင်ပြရပါတယ်ခင်ဗျာ
ဒါကတော့ပင်လုံးဒီလာကနဲ့ပတ်သက်ပြီးဝေဖန်ပြောကြားနေကြတာကိုကန့်ကွက်လာတဲ့သောရရှင်ရဲ့ကိုပိုင်ထင်မြင်ယူဆချက်ပါအခုလိုမျိုးကိုပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်မျိုးမျိုးကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားခြင်းကြရဲဆိုတော့ VOE ကိုမြန်မာနိုင်ငံစာလိုက်ကြီးကတဆင့်ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ VOE Facebook စာမျက်နှာဒါမှမဟုတ် email ကနေတဆင့်စာရေးသားပြီးပေးပို့နိုင်ပါတယ်ကျမတို့ VOE ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတစ်ခုကအကြောင်းအရာနဲ့ပတ်သက်ပြီးတော့သွားရရှင်နေတော်တော်လေးတုံ့ပြန်စာတွေရေးလာကြတာတွေ့ရလို့အဲ့ဒီအကြောင်းလေးကိုပြန်ပြောပြောပြပေးလိုက်ချင်ပါတယ်နော်တိပ္ပံနဲ့နည်းပညာအစီအစဉ်မှာကျမတို့ VOE ကအန်တီဒေါခင်မျိုးသက်ကလက်စတာမလုံလောက်တဲ့မြန်မာဆိုတဲ့ခေါင်းစဉ်နဲ့မြန်မာနိုင်ငံမှာလက်စမီမလုံမလောက်ဖြစ်နေတာကဘာကြောင့်လဲဒါကိုဖြေရှင်းဖို့ဆိုရင်ဘယ်ကစပြီးတော့လုံနိုင်မလဲဆိုတာစွမ်းရည်ဝန်ကြီးဌာနဒုတိယဝန်ကြီးဟောင်းအင်ဂျင်နီယာဦးမော်တာထွေနဲ့ဆက်သွယ်မေးမြန်းပြီးတင်ပြပေးခဲ့ပါတယ်ဒါကိုနားဆင်ပြီးတော့သွားရရှင်နဲ့တုံ့ပြန်ချက်မျိုးစုံရေးလာကြတာပါဒီမင်းမြန်ကမှဒီဒုဝင်ကြီးဟောင်းအင်ဂျင်နီယာဦးမော်တာတွေဖြေသွားတဲ့အချက်ကိုကန့်ကွက်ပါတယ်လို့ရေးလာတဲ့သွားရရှင်ကတော့ဟင်းစင်ဦးဖြစ်ပါတယ်သူကအကြောင်းအရာအားလုံးတော့မဟုတ်ပါဘူးတဲ့ကြောင်မီးသွေးနဲ့ပတ်သက်လို့သူကဦးမော်တာတွေပြောတာနဲ့သူသဘောမတိုက်ဆိုင်ပါဘူးလို့ရေးလာတာပ
ါဝင်ကြီးဟောင်းအင်ဂျင်နီယာကြီးပြောတာတော့ကောင်းပါတယ်ကြောင်မီးသွေးကိုထည့်ပြောသွားတာကတော့ဝင်မကြပါဘူးဗျာတော်တော်အတွေးညံ့တာပဲသူပြောသားတဲ့တိုးတက်တဲ့နိုင်ငံကြီးတွေမှာဘယ်နိုင်ငံကမှကြောင်မီးသွေးမတုံးကြတော့ပါဘူးလက်ကြံတွေအကုန်လုံးလဲနှစ်ပြည့်ရင်ဖျက်ကြတော့မှာပါကြောင်မီးသွေးနဲ့လက်စစ်ထုတ်နေတာကိုပြောတာပါမြန်မာပြည်ရဲ့တဘာဝတန်ငွေကတော့အဘရီခေတ်ကအကုန်လုံးရောင်းထုတ်လိုက်တော့လက်ကြံလေးနဲ့ပဲလှုပ်ဖို့ကမလွယ်ရေအားလက်စစ်ကလည်းအဘရီတရုတ်ကိုရောင်းထားတော့အစင်ပြေတာလေးနဲ့ပဲဆက်လို့ရတော့မပေါ့ကြောင်မီးသွေးကတော့အားမပေးပါဘူးဗျာ
ဒါကတော့ VOE တော်ရရှင်ဟင်းစင်ဦး Facebook စာမျက်နှာပေါ်မှာအင်တာဗျူးမှာဒုဝန်ကြီးဟောင်းဖြေသွားတာကိုသူသဘောမတူဘူးလို့ပြောလာတာဖြစ်ပါတယ်။ Scientist ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာမီးလောင်လုပ်ပေးနေတာတရုတ်ပါလို့ပြောလာပါတယ်။ဘလို့ကြောင့်ပါလဲ
။ကိုယ်နိုင်ငံကဓာတ်အားကိုအားကိုရင်တော့ဒီတစ်သက်ညဘက်တွေမှာမီးထိုးနိုင်မှာမဟုတ်ပါဘူး။အခုတော့တရုတ်ဘက်ကထုတ်တဲ့ဆူလာပြားကလေးနဲ့အဆင်ပြေနေတာပါ။ဆူလာထုတ်တဲ့တရုတ်ကိုကျေးဇူးတင်ပါတယ်။ကိုယ်နိုင်ငံကဓာတ်ငွေတွေကိုတရုတ်ကိုရောင်းတရုတ်ကဆူလာပြားတွေမြန်မာကပြန်ဝယ်မိုက်တယ်နော်။
သူကတရုတ်ပြည်ကဆိုလာပြားတွေကြောင့်မြန်မာနိုင်ငံမှာလျှက်စစ်မီးတွေတချို့နေရာတွေမှာထွန်းလို့ရနေတယ်ဆိုပြီးကျေးဇူးတင်စကားပြောလာတာပါသူရဲ့ရေးထားတဲ့အရေးသားထဲမှာတော့နည်းနည်းထေးရငေါတဲ့အငွေတက်လေးတွေပါနေတယ်လို့ခန့်စားမိပါတယ်နော်လိုင်းမင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာလျှက်စစ်မီးမရတာအခုတည်းကမဟုတ်ပါဘူးနှစ်ပေါင်းများစွာကြာပါပြီဒါကိုလည်းဘယ်သူမှမဖြေရှင်းပေးသေးပါဘူးဆိုပြီးအခုလိုရေးလာပါတယ်
တွန်တွေးနီးတဝက်ရွာတွေမှာရန်ကုန်နဲ့လမ်းမဝေးပါပဲတေးသာသွားတဲ့လျှက်စင်မီမတုံးသွားရရှာတဲ့ဦးလေးတွေအတော်တွေကိုတနာမိတယ်ခေဆက်ဆက်ကတိုင်းပြည်အုပ်ချုပ်တဲ့သူတွေကိုလည်းအပြစ်ရဲလို့မြင်မနေကြပါဘူးအရင်ကမီးကွက်အခုဘက်ထရီအိုးလေးတွေထွန်းပြီးနေနေကြရတာပါပဲရန်ကုန်မှာနေဖို့ခေါ်လဲမရပါဘူ
းဒီလျှက်စင်မီမရတဲ့ပြဿနာဘာကြောင့်မလဲလို့သောရရှင်ကြီးပြောနေတဲ့အချိန်မှာဒီပြဿနာကအုပ်ချုပ်သူအစီအစဉ်ဆဲကိုချိုးရှာသွားတဲ့လောက်ရက်တီကြောင့်ပါဆိုတော့ဖြစ်တင်လာတဲ့သောရရှင်ရဲ့စာတွေကိုလည်းတွေ့ပါတယ်သောရရှင်အောင်ကျော်က
နောက်ဆုံးတော့အဘတို့ကိုချိုးရရဆက်ဆက်ကိုချိုးရှာသွားခဲ့တာပဲမြမဒန်းငွေရောင်းတာငွေကိုပြီးသူတွေမရတဲ့အပြင်အခုတရုတ်ပြန်အကျွေးဆက်နေရတယ်ဆိုတာဘလို့ဖြစ်ပါလိမ့
်နောက်တဲ့သောရရှင်ကိုလင်းလင်းကလည်းသူ့လိုသဘောထားရှိပါတယ
်ဆယ်တန်းအောင် DSA 6နှစ်ပြီးရင်တိုင်းပြည်ရဲ့ဌာနတိုင်းမှာဝန်ကြီးနေရာရထားတဲ့သူတွေအုပ်ဆိုးခဲ့တဲ့အကျိုးကျေးဇူးပါမလေးရှားမှာလမ်းခင်းကြောင့်နဲ့စားအုံးစီပဲထွက်ပါတယ်ဒါပေမဲ့ highway လမ်းမကြီးတွေရက်ွက်ကြေးရွာတွေအားလုံးမီးပြတ်တဲ့ရက်မရှိပါဘူးတိုင်းပြည်တပီတိုးတက်ဖို့ကအုပ်ချုပ်တဲ့အစိုးရဘလောက်အုံနောက်ရှိသလဲဆိုတဲ့အရာနဲ့စိုက်ပါတယ
်တော်ရရှင်မိုးချိုးဝရစင်ကတော့လွတ်တော်မှာတင်ပြနဲ့အကျိုးထူးမှာမဟုတ်ဘူးဆိုတဲ့လေးတဲ့မျိုးရေးထားပေမဲ့ထိတ်ခါစားပြီးတော့အောက်ခြေအဆုံးဒီတိုင်းပြည်ရဲ့ပြဿနာအတူတကွလက်တွဲပြီးဖြေရှင်းကြမယ်ဆိုတော့အောင်မြင်မှုပန်းနိုင်ကိုရောက်ပါလိမ့်မယ်လို့ဆိုလာပါတယ်
။ဒါတွေကိုလွတ်တော်မှာတင်ပြလို့ရှိရင်လေရှမန်းတင်မောင်လေတန်နဲ့ပြောရင်တော့ကျွန်တော်လေးထိုးနီး၎င်းပေါ့ဗျာ။အဓိကကပြိုင်လှေတစ်စင်းမှာနောက်ကပဲ့တကြီးရှေ့ကအလံကိုင်းဦးစီးအလေကလှေလောသားတွေအားလုံးအောင်လံအောင်ပန်းရဖို့အတွက် Sue, Lola, Ria, Seda, Sika, Apine, Tanyi Lenny, Makumaka, Matomasa, Mayame Yang, and Nai Lokaja, and all she be Tessura, Duegawa.
Dilias Mikisan never better be Yila, Toras and Audi Yakara, Tong Uncle Sure Torasima. Togara, less a mitagari, Yanzi Ginida. Togara, less a mitagari, Maman can come a baby, the Tatawim Yuya and Nilan Yoshani Zari.
ဒီကိစ္စကိုပဲဘယ်လိုဖြေရှင်းမှာမလဲဆိုတော့မိကွန်ထုတ်လာပါတယ်ကျွန်တော်ကဘယ်သူမှမသိပေမဲ့ခိုးရတဲ့အလုပ်ကိုမိနစ်တက်တဲ့သူပါဘေးခန်းကလူကခမရအခန်းမီတာဘေးကမနှဲပါလားတဲ့မီတာမလဲအောင်EBC ကလူတွေကိုခိုင်းလို့ရတာပဲတသိန်းနှစ်သိန်းလောက်ပေးရတာပဲလို့ပြောတယ်ဗျကျွန်တော်ကတော့တစ္ဆာဆိုရင်မထီမှာဆိုလို့တည်တည်ကြီးနဲ့ခိုးရတာမလုပ်ချင်ဘူးလို့ပြောလိုက်ပါတယ်ကဲဗျဒီကိစ
ဘလို့ဖြေရှင်းမလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြပေးတဲ့အစီအစဉ်ကိုနားဆင်ပြီးတော့တို့ရဲ့ထင်မြင်ယူဆချက်တွေနဲ့တုံ့ပြန်ပြီးရေးလာကြတာဖြစ်ပါတယ်။တေးချောင်းလာတဲ့ VOA သောရရှင်တွေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်နော်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ခုတော့သောရရှင်တွေကိုမြန်မာသတင်းတွေတပုတ်နဲ့ဖျော်ဖြေပေးစီပါတယ်ဒီလဇူလိုင်လ23ရက်နေ့မှာကြာရောက်သွားတဲ့တမိလေးရတီနွယ်ဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ပါဆိုပြီးတော့တေးတောင်းလာတဲ့သောရရှင်ကတော့ထိုင်းနိုင်ငံမှာရောက်နေတဲ့ဖေဖေကိုຫນွေဦးမောင်နဲ့မိမိမက်ခင်မြက်ຫນွေတို့ဖြစ်ပါတယ်။သူတို့ကတမိလေးရတီຫນွေဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ပါတချင်များတောင်းတာပါလေ
။23ရက်9လ2018မှာကြာရောက်တဲ့တမိလေးရတီຫນွေဦးရဲ့နှစ်နှစ်ပြည့်မွေးနေ့အတွက်ထိုင်းရောက်ဖေဖေကိုຫນွေဦးမောင်မိမိမက်ခင်မြက်ຫນွေတို့ကချမ်းမြေ့ပါစေတချင်ကိုတောင်းဆိုပါရခင်ဗျာ။ VOA ဖွဲ့သားများလည်းကျမ်းမာချမ်းသာကြပါစေ
။ Okay.ဒီတော့ဒီတမိလေး73ရက်နေ့တော့ကမွေးနေ့ကြာရောက်သွားတဲ့တမိလေးရတီຫນွေဦးတွေဖေဖေမိမိတောင်းဆိုထားတဲ့ချမ်းမြေ့ပါစေဆိုတဲ့တခြင်းလေးမေတ္တာဒေလက်ဆောင်ဖြစ်နေထုံးလွင်ပေးကြပါရနော်ဒီမွေးနေ့တေးတောင်းခံရတဲ့တမိလေးရောတောင်းဆိုတဲ့ကိုຫນွေဦးအောင်နဲ့မခင်မြတ်နဲ့နောက်ပြီး VOA သောရရှင်တွေအားလုံးတခြင်းလေးတွေကအတိုင်းချမ်းမြေ့ပါစေလို့လည်းဆုတောင်းပေးလိုက်ချင်ပါတယ်ရှင်မမအေးဒီဆုထားတဲ့တခြင်းလေးကိုအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်နော
်
ဆိုထားတဲ့ချမ်းမြေ့ပါစေဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချမ်းပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာပေါ်မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်ကျွတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Internet တို့ကနေတိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ကျမတို့ VOA စာမျက်နှာမှာလည်းတွားပြီးပြန်နားဆင်နိုင်ပါတယ်။ကျမတို့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်တော်ရှင်ပြီးအားလုံးရှင်းလင်းချင်းနေကြပါဦး။
နေ့တနင်္လာနေ့မနေ့ခင် VOE မြန်မာပိုင်းစီစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင် အခုတော့ဥစီသူအောင်မြင့်ရဲ့ ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ ရန်ကုန်တလတဒါတကယ်ဖြစ်လာအောင်မှာလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်ရှင်
ဥစွေမိုးရင်ကာလဝင်ရောက်လာလို့မြန်မာနိုင်ငံနေရာအနှံ့ပြားမှာမိုးကြီးတာမုန်တိုင်းဝင်တာနဲ့အတူမြို့ရွာတချို့မှာရေကြီးတာရေကြီးပြီးလမ်းပြတ်တာတနေရာနဲ့တနေရာဆက်သွယ်ရေးတွေပြတ်တောက်တာအိမ်တွေရေထဲမျောပါတာပြိုကျပျက်စီးတာတွေဖြစ်ပေါ်နေပါတယ်အလားတူရန်ကုန်မြို့ကြီးနဲ့မြစ်တစင်မှာခြားတဲ့ဒလဘက်ခြံနေထိုင်သူတွေကလည်းမိုးရဲရေထဲမှာဆက်တက်တံတားတွေစီးပြီးရန်ကုန်ဘက်အသွားပြန်လုံန
man CB Dwama Saint Pira Mu and the Belong Yamia Nizin Twani Lani Yamye Pipare. Dido Kudan Twala Yine Asaza Saint Pizebu, the Ladda Simangani Shire so we met Kuchi Masana and Diramu, the Labe Changa Lurio, Iauri Danga Telare Luriba Paumi, the Ladda Simangani Amian County Pobi, Asuyago Tai Dona, Sana Tobo with the Kudo, Loke Jabadi there. Asua Nine, the Ladda Simangani Sadibu Bajau Nauni Dale.
တရားစီမံကိန်းကြီးကဖြစ်ရောဖြစ်ပါအောင်မလားဆိုတာကုဒပတ်လေ့လာသုံးသပ်ကြည့်ကြရအောင်ပါ။ရန်ကုန်ဘက်ချမ်းနဲ့ဒလဘက်ချမ်းကိုဆက်သွင်းပြီးကျိုးတရားတစ်စင်းစောက်ဖို့စီမံကိန်းကိုအရင်သမရဥဒိန်းစိန်ဆိုရလက်ထက်2012ခရဲကအစပြုခဲ့တာပါ။ကိုရီးယားသမရနိုင်ငံစီးပွားရေးဖွံ့ဖြိုးမှုပူးပေါင်းဆောင်ရွက်ရေးရန်ပုံငွေ EDCF ကချင်းငွေမြန်မာအစိုးရဘက်ကထည့်ဝင်ငွေနဲ့တိစောက်မဲ့စီမံကိန်းမှာကိုရီးယားနိုင်ငံဘက်ကနေဒေါ်လာ136တန်းလောက်ကုန်ကျမဲ့ကျိုးတရားတစ်စင်းတိစောက်မဲ့စီမံကိန်းမှာကျိုးတရားကိုရန်ကုန်ဘက်မှာဘယ်နေရာကခြေကပ်မဲဒလဘက်ကမှာဘယ်နေရာကခြေကပ်မဲစတာတွေအပါအဝင်တရားဒီဇိုင်းဆွဲတာဒလဘက်ကန်ကတရားစီမံကိန်းနယ်မြေတွေပါသွားတဲ့နေအိမ်နဲ့မြေတွေကိုရော့ကျေးပေးတာအားလုံးလုတ်ကင်လို့ကြီးသွ မစတင်နိုင်သေးပါဘူးဒီနေရာမှာအများပြည်သူကောင်းကျိုးဖြစ်စေမဲ့တရားစီမံကိန်းကြီးကိုဘယ်သူတွေကကန့်ကွက်နေတာလဲဘာအကြောင်းကြောင့်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်တရားစီမံကိန်းကိုတရားဝင်ကန့်ကွက်နေကြသူတွေကတော့အပြည့်ပြည့်ဆိုင်ရာစိတ်ကမ်းလုပ်ငန်းလုပ်ကိုင်နေကြတဲ့ကုမ္ပဏီကြီးတွေပါပဲအဲ့ဒီထဲမှာ Asia War စိတ်ကမ်းမြန်မာစစ်မှုစိတ်ကမ်း MIPထီးတန်းစိတ်ကံအမှတ်တအလုံးအပြည့်ပြည့်ဆိုင်ရာစိတ်ကံစုလေစိတ်ကံခုနှစ်ခုဘိုးအောင်ကျော်စိတ်ကံတွေလည်းပါဝင်ကြပါတယ်။အဲ့ဒီကုမ္ပဏီတွေဟာတီးခဲ့တဲ့2018 February 22ရက်နေ့က UMFCCI မြန်မာနိုင်ငံကုန်တယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ကိုကိုရီးယားချင်းွေနဲ့အစိုးရကတည်ဆောက်မဲ့ဒလတရားစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းစာရေးသားအကြောင်းကြားခဲ့ပါတယ
်။စာထဲမှာတော့သူတို့ကုမ္ပဏီတွေဟာနိုင်ငံရဲ့ထုတ်ကုန်သွင်းကုန်တွေနဲ့ပတ်သက်ပြီးရန်ကုန်ပြည်ပဆိုင်ရာစစ်ကမ်းနေရာကင်တွယ်နေတဲ့စုစုပေါင်းကုန်သစ်တာပမာဏရဲ့92ရာခိုင်နှုန်းကိုကင်တွယ်နေကြတဲ့အကြောင်းအဲ့ဒီထဲမှာသင်္ဘောလိုင်း28လိုင်းကကုန်သစ်တာအလုံးကြီးတစ်ဖန်ဝန်းကျင်မက်ထရစ်တန်29တန်လောက်ရှိတဲ့ကုန်စည်တွေကိုဝန်ဆောင်မှုပေးနေရတဲ့အကြောင်းဒလတရားဆောက်လိုက်ရင်မြစ်တွင်းနှုံပိုချမှုများလာပြီးနောက်မှာကုန်တင်သင်္ဘောတွေဝင်ထွက်ရခက်ခဲသွားမှဖြစ်ကြောင်းအဲ့လိုဖြစ်လာရင်ဒီစိတ်ကန်းတွေကနေအစိုးရကရနေတဲ့အခွန်အခတွေမြေငှားကတွေနိုင်ငံရေးဝင်ငွေတွေတိတိတသာရောနေသွားမယ်လို့ဆိုပါတယ်။အဲ့ဒီစိတ်ကန်းလုခွေရကုမ္ပဏီတွေရဲ့ကန့်ကွက်ချက်ကတော့ပြတ်သားပါတယ်။ဒလတရားကိုလုံးဝမဆောက်ပါနဲ့။သူတို့လုတ်ကင်နေတဲ့စိတ်ကန်းတွေနဲ့လုံးဝကင်းလို့ရမြေဝါကနေ42မိုင်လောက်ဝေးကွာတဲ့ဘားကရာကျောက်ဧရိယာကနေမြေအောက်ရေအောက်လမ်းဖောက်လုပ်ပါဆိုပြီးအကြံပေးခဲ့တာပါပဲ။
အဲ့ဒီ Asia War အပါအဝင်ကုမ္ပဏီတွေဟာဒလတရားစီမံကိန်းကိုစတင်ခဲ့တဲ့အရင်သမရဦးသိန်းစိန်အစိုးရအဖွဲ့ကလည်းအပြစ်တင်ခဲ့ပါတယ်။အဲ့ဒီအချိန်ကသမရဦးသိန်းစိန်အစိုးရအဖွဲ့ဝင်တွေဟာဒလဘက်မှမြေတွေဝယ်ယူထားတဲ့သူတွေအကျိုးရှိစေဖို့မြေတွေဝယ်ပြီးကစားဖို့လုပ်နေသူတွေအကျိုးမြတ်ရစေဖို့ဒလတရားစီမံကိန်းကိုအကောင့်ထဲပေါ်ဖို့စီစဉ်ခဲ့တယ်လို့ဆိုတာပါပဲ။အခုလိုစိတ်ကန်းကုမ္ပဏီတွေကတရားစီမံကိန်းကြီးကိုပြက်ပြက်သားသားကန့်ကွက်တယ်ဆိုပေမဲ့တကယ်တကယ် NLD အစိုးရအဖွဲ့ဒဲမာကိုပဲတရားစီမံကိန်းကိုဥဆောင်ကန့်ကွက်ခဲ့တာကတော့ပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ကမြမစိတ်ကန်းအာဏာပိုင်အဖွဲ့ဆိုတာပဲဖြစ်ပါတယ်။သူတို့ကတော့အစိုးရအဖွဲ့လက်အောက်ကဌာနတစ်ခုဖြစ်တဲ့အားလျော်စွာတရားစီမံကိန်းကြီးကိုမကန့်ကွက်ဘူးလို့ပြောပေမဲ့တရားရဲ့ဒီဇိုင်းကိုတော့ကန့်ကွက်တယ်ဆိုပြီး
ဂျွန်လ၁၂ရက်နေ့ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမီဒီယာတွေကိုပြောဆိုခဲ့ပြန်ပါတယ်။သူတို့ကသာအဲ့ဒီလိုပြောဆိုပေမဲ့စိတ်ကဲကုမ္ပဏီတွေကနေ UMFCCIC ပေးပို့ထားတဲ့စာမှာတော့ဒလဒရာဆောက်လုပ်တာကိုသူတို့ကုမ္ပဏီတွေအားလုံးနဲ့အတူမြမစိတ်ကဲအာဏာပိုင်အဖွဲ့ကလည်းကန့်ကွက်တယ်ဆိုတဲ့အကြောင်းဖော်ပြထားပါတယ်။ပြောရရင်ဒလဒရာစီမံကိန်းကြီးကိုစိတ်ကန်းလုပ်ငန်းလုပ်ခွင့်ရထားတဲ့ခရိုနီကုမ္ပဏီတွေနဲ့အတူအစိုးရပို့ဆောင်ရေးဝန်ကြီးဌာနလက်အောက်ခံမြမစိတ်ကန်းအာဏာပိုင်အဖွဲ့ကပါလိုက်လံကန့်ကွက်နေတယ်ဆိုပြီးဝေဖန်မှုဟာမှန်တဲ့လောက်မှန်နေတာတွေ့ရပါတယ်။ဒါကို NLD ပါတီအမတ်တွေကရောရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပါလက်မခံပါဘူး။ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းကပင်လယ်ကူးသင်္ဘောတွေဝင်ထွက်ဆိုက်ကပ်ကုန်တင်ကုန်ချလုပ်နိုင်တဲ့စိတ်ကန်းတွေဆိုတာပင်လယ်ဝမှာပဲရှိတဲ့နဲ့အခုရန်ကုန်မြစ်ထဲမြို့လယ်မှာရောက်နေတဲ့အပြည်ပြည်ဆိုင်ရာစိတ်ကန်းတွေကိုပင်လယ်ဝကိုပြောင်းရွှေ့ဖို့တင်နေဆိုပြီးမှတ်ချက်ပေးပြီးသားဖြစ်ပါတယ်။ NLD လွှတ်တော်အမတ်တချို့ရဲ့မှတ်ချက်တွေကတော့ဒီထက်ပြင်းထန်ပါတယ်။လက်ရှိဒလဒရာစီမံကိန်းမဖြစ်မြောက်အောင်ကန့်ကွက်နေသူတွေဟာ NLD အစိုးရကိုစန့်ကျင်သူတွေအစိုးရအကောင့်ထဲပေါ်မဲ့ကောင်းမွန်တဲ့လုပ်ရက်တွေမပေါ်ပေါက်အောင်တားဆီးနေကြသူတွေဖြစ်ဆွဆွဲပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ဆောက်လို့ရေးဝန်ကြီးဌာနဘက်ကတော့အဲ့ဒီစိတ်ကန်းတွေကိုဝင်ထွက်နေတဲ့သင်္ဘောတွေဆက်ပြီးဝင်ထွက်နိုင်အောင်ခရိုနီကုမ္ပဏီတွေရဲ့စီးပွားရေးမထိခိုက်အောင်ဒီဇိုင်းရေးဆွဲပြီးထုတ်ပြန်လာတာတွေ့ရပါတယ်။မကြာခင်အစိုးရအဖွဲ့ရဲ့အမိန့်ကြော်ညာစာထွက်ပေါ်လာပါတော့မယ်။ဒီအတွက်ခရိုနီကုမ္ပဏီတွေအဲ့ဒီကုမ္ပဏီအကျိုးစီးပွားကိုရပ်ခန့်တဲ့ဌာနဆိုင်ရာတွေကအကြောင်းပြချက်အမျိုးမျိုးနဲ့ဘလို့ပဲကန့်ကွက်သည်ဖြစ်စေတိုင်းနဲ့ချီရှိတဲ့ဒလပက်ချန်ကပြည်သူတွေ AOR တိုင်းနဲ့ရန်ကုန်တိုင်းကပြည်သူတွေအကျိုးအတွက်ဒလဒါးစီမံကိန်းကြီးမကြာခင်အကောင့်ထဲပေါ်လာတော့မှဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဥစီစီအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ပါရှင်။အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြရအောင်ပါရှင
်။သောရရှိမြတ်ညာလက်ရှိအာဏာရပါတီကပြည်내တိုင်းအတော်များများကမြို့တွေမှာဘူကျော်အောင်ဆန်းကြီးရုပ်တွေတီးဆောက်နေသလိုအဲ့ဒီအပေါ်မှာကန့်ကွက်မှုတွေလည်းအများကြီးရှိနေတာပါ။လူလိုက်ရေဖခင်ကြီးဘူကျော်အောင်ဆန်းကိုမြမပြည်သူအများစုကကြီးညိုလေးစားကြပေမဲ့ကြီးရုပ်တွေကိုအခုလိုအာဓမတီးဆောက်နေတာကြောင့်လူတူကြားသဘောထားကွဲပြားမှုတွေဖြစ်ပေါ်နေတာတွေ့ရပါတယ်။ဘူကျော်အောင်ဆန်းကြီးရုပ်တွေတီးဆောက်မှုအပေါ်သောရရှင်တို့ရဲ့အမြင်ကရောဘယ်လိုရှိသလဲဆိုတာကိုဇူလိုင်24ရက်အင်္ဂါည VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့မိမိတို့ဆွေးနွေးကြတာကိုအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါလိမ့်။အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုးစားပါရခင်ဗျာ
။အခုဆက်လက်ပြီးတော့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကိုမအီတန့်စင်နဲ့ကိုငင်းချန်တို့ကတင်ဆက်မှာပါရှင
်။မြန်မာပြည်အရွှေနယူးယောက်မြို့ကအခင်းနဲ့ကပ္ပစံချက်အများဆုံးတင်ထားတဲ့အက်ရှူတာဖာမန်ကသူ့ရဲ့ဘိုက်ပေါ်မှာဖျက်ပြီးတင်ပြီးတော့ဒီရှင်နဲ့ဇက်တိုက်ခွဲပြတာမှာတစ်မိနစ်တွင်မှာအများဆုံးခွဲနိုင်တဲ့နောက်ထပ်ဂင်းနစ်စံချက်တစ်ခုထပ်တင်လိုက်ပါတယ်။အဖွဲ့သားတွေကဝိုင်းကူပြီးတော့ဖဲသေး26လုံးကိုဘိုက်ပေါ်တင်ပြီးတော့ဓာတ်နဲ့ခွဲပြနိုင်ခဲ့တဲ့အတွက်အရင်စံချိန်နဲ့ရှင်ရင်6လုံးပို့ပြီးတော့ခွဲပြနိုင်ခဲ့တယ်လို့ဂင်းနစ်အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။သူတီထွင်ခဲ့တဲ့စံချိန်တင်ကစားနေဖြစ်ပြီးတော့တခြားသူတွေကလိုက်လုပ်တဲ့အတွက်ဂုံယူတဲ့အကြောင်းနဲ့သူ့ဘာသာသူဒဏ်ရာရအောင်မလုပ်ခဲ့တဲ့အတွက်လည်းဝမ်းသာမိတဲ့အကြောင်းပြောဆိုခဲ့ပါတယ်။အရင်ကတော့သူများဘိုက်ပေါ်ကိုဖဲသေးတင်ပြီးတော့ဓာတ်နဲ့ခွဲရဖြစ်ပေမဲ့လည်းအခုတစ်ခေါက်မှာတော့ကိုဘိုက်ပေါ်ကိုဖဲသေးတင်ခဲ့တဲ့အတွက်ဓာတ်နဲ့ခုံမိမဲ့အနေနဲ့ရှိနေပါတယ်။အဲ့ဒီအတွက်အင်အားအချင်းစားနဲ့တိတိကျကျခွဲနိုင်ဖို့လည်းလိုအပ်တာပါပြီးခဲ့တဲ့35နှစ်အတွင်းဖာမန်ဟာဂင်းနစ်ကမ္ဘာစံချိန်ပေါင်း950နီးပါးကိုတင်ခဲ့ပြီးတော့အခုချိန်အထိလည်းသူတင်ထားတဲ့စံချိန်225ခုကအခုထိရှိနေတော့မှာပဲသူခွဲထားတဲ့ဖျက်သီးတွေကိုဒေသခံစားတောက်ဆိုင်တွေကိုလှူဒါန်းမှာဖြစ်ပြီးတော့အဖျက်သီးဖြော်ပြီးပြုလုပ်ကြမှာလည်းဖြစ်ပါတယ
်ဗြိတိန်နိုင်ငံကကုန်ပစ္စည်းစတော့ရှယ်ယာရောင်းဝယ်သူတဦးစီးသွင်းဖန်တီးတဲ့ဘိုးပြန့်ချဲအင်ဂျီကိုလန်ဒန်ကစတိုးဆိုင်ကြီးတွေမှာဒေါ်လာ4သိန်းခွဲနီးပါးနဲ့ဝယ်ယူနိုင်ပါပြီ။ Marvel Super Hero ရုပ်ရှင်တွေက Iron Man လိုမျိုးမိုးပေါ်ပြန့်နိုင်မှာဖြစ်ပြီးတော့ဂျက်အင်ဂျင်၅လုံးတက်ဆင်ထားတဲ့အင်ဂျီဖြစ်ပါတယ်။ LNC ဒါမှမဟုတ်ဒီဇယ်ကိုအသုံးပြုပြန်တန်းတာဖြစ်ပြီးတော့တနအီကို32မိုင်နီးပါးနှုန်းနဲ့ပြန်တန်းနိုင်ပါတယ်။အမြင့်ပေ12,000အထိပြန်နိုင်မှာဖြစ်ပြီးအစမ်းပြန်ပြတဲ့အချိန်မှာတော့မြေပြင်အထက်နားမှာပဲဝဲပြားခဲ့တာပါ။ဒီဂျက်အင်ဂျင်၅လုံးတက်အင်ဂျီဟာ1မိနစ်ကိုစီတကာလန်လောက်သုံးတာဖြစ်ပြီးတော့4မိနစ်လောက်တော့
လေထဲမှာပြန်တန်းနိုင်ပါတယ်။အေးတဲ့အချိန်ဆိုရင်တော့6မိနစ်လောက်အသာလေးပြန်နိုင်ပါတယ်လို့တီထွင်သူ Richard Browning ကပြောပါတယ်။ဒီဟာကိုစိတ်ဝင်စားသူတွေအနေနဲ့ VR ပုံရိပ်စစ်မျက်မှန်တွေနဲ့စမ်းသပ်ပြန်တန်းနိုင်မှာဖြစ်ပြီးတော့တကယ်ဝင်မယ်ဆိုရင်တော့ဘယ်လိုပြန်ရမလဲဆိုတာကိုလေ့ကျင့်ပေးမှာဖြစ်ပါတယ်။အရန်လှုပ်ခါနေတယ်လို့ထင်ရပေမဲ့ပြန်တန်းနေချိန်မှာတော့တည်ငြိမ်ပါတယ်လို့တီထွင်သူကပြောပါတယ်ခင်ဗျာ။
ဒီတော့ခင်လူသားတယောက်နောက်ဆုံးမသိခင်မှာဘာစားခဲ့ကြလဲဆိုတာကိုအီတလီနိုင်ငံကသိပ္ပံပညာရှင်တွေကဖော်ထုတ်နိုင်ပါပြီ။ Oggi the Iceman လို့နာမည်ပေးထားတဲ့အမဲလိုက်သူတယောက်ဟာပြီးခဲ့တဲ့နှစ်9300လောက်က Alps တောင်တန်းတွေပေါ်မှာတည်ဆုံခဲ့တာဖြစ်ပြီးတော့သူ့ရဲ့မာမီလောက်ထားတဲ့ကြောက်ဖြစ်ရုပ်ကျွင်းကိုအီတလီ Austria နယ်စပ်မှာ1992ခုနှစ်တုန်းကတွေ့ရှိခဲ့ပါတယ်။သူတေဒီတွေကသူ့ရုပ်လောင်းကို CT scan ရိုက်ကြည့်တော့မှသူ့ရဲ့အစာအိမ်ကိုနံရိုးအိမ်အောက်မှာထည့်ထားတာကိုတွေ့ခဲ့ရပါတယ်။တောင်စိတ်တကောင်ရဲ့အသားနဲ့အဆီတွေကိုတွေ့ခဲ့တယ်လို့ Current Biology Journal မှာရေးသားခဲ့ပါတယ်။နောက်ပြီးတော့တမင်ရဲ့အသားဂျုံစင်းနဲ့အဆိတ်ရှိတဲ့အပင်တစ်မျိုးကိုလည်းတွေ့ရလို့ရေးသားထားပါတယ်။အဆိတ်ပင်ကိုတော့မတော်တဆစားမိတာဖြစ်နိုင်တယ်လို့ဗိုက်ထဲမှာရှိတဲ့တန်ကောင်တစ်မျိုးတိုက်ခိုက်ဖို့အစီလဲဖြစ်နိုင်တယ်လို့လည်းယူဆရပါတယ်ရှင်။
အခုနားဆင်ကြရတဲ့ထူးခြားစံပြကပ္ပသတင်းများအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့မဂ္ဂဇင်းအစီအစဉ်ကနေဒီတနင်္ဂနွေညနေခင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေပါရှင်ကြည့်ရှုအားပေးနိုင်ကြပါတယ်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါရှင်အခုတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကပြောပြဖို့အချိန်ရောက်ပါပြီ
သမရရဲ့အကြံပေးရာဇီဟောင်းဟာရုရှားနိုင်ငံနဲ့ဆက်နွယ်ပတ်သက်မှုရှိတဲ့ကြောင့်အတိထောက်ပြန်လိုက်တဲ့စစ်ဆေးတွေ့ရှိချက်မူရင်းအထောက်အထားစာပဲစာရန်ဒီဟာသူပြောဆိုခဲ့မှုတဲ့အတိုင်းအမေရိကန်အစိုးရရဲ့စုံစမ်းစစ်ဆေးရေးသမားတွေကသူ့ရဲ့2016သမရရွေးကောက်ပွဲမဲဆွယ်မှုပေါ်ထောက်လှမ်းနေခဲ့ကြတယ်ဆိုတာကိုတက်တေထူလိုက်တာဖြစ်တယ်လို့သမရဒေါ်နထန်းကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်စီးရီးယားနိုင်ငံကစစ်ဖြစ်နေတဲ့ဒေသကနေ White Hell Man လို့ခေါ်တဲ့ကမောက်ဖြူကယ်ဆယ်ရေးလုပ်သားတွေနဲ့မိသားစုဝင်တွေစုစုပေါင်း422ယောက်ကိုအစ္စရေးကကယ်ထုတ်ပြီးတော့အစ္စရေးရဲတပ်ဖွဲ့နဲ့ကုလသမဂ္ဂတို့ခြံခြံလိုက်ပါပြီးတော့ဘတ်စကားတွေနဲ့ဂျော်ဒန်နိုင်ငံကိုပို့ပေးလိုက်ပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာရက်သားတွေဖြစ်ကြတယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ကပြောဆိုပါတယ်။ရွေးကောက်ခံမက္ကဆီကိုသမ္မတအန်ဒရက်စ်မန်နူယယ်လိုပက်စ်အဘရဒိုကအမေရိကန်သမ္မတဒေါ်နယ်ထရန့်ထံကိုစာတစောင်ပေးပို့လိုက်ပြီးတော့ကုန်သွယ်ရေးဖြည့်ပြောင်းအခြေချနေထိုင်ရေးဖွံ့ဖြိုးရေးနဲ့လူညုံရေးဆိုင်ရာကိစ္စရပ်တွေမှာတိုးတက်ဖြစ်ထွန်းမှုရှိစေဖို့အတွက်နိုင်ငံခြားဆက်ဆံရေးအဆင့်တစ်ခုစတင်ဖို့အတွက်ကမ်းလှမ်းလိုက်ပါတယ်။အဲဒီဆာမင်နာ9မျက်နှာပါတဲ့စာကိုမက္ကဆီကိုနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ကတဆင့်ဇူလိုင်လ13ရက်နေ့မှာပေးအပ်လိုက်တာလည်းဖြစ်ပါတယ်။အီရန်နိုင်ငံကိုယမ်ဆဖို့အီရန်သမ္မတဟာဆမ်ရူဟာနီကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုသတိပေးလိုက်ပါတယ်။အီရန်နိုင်ငံနျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ရည်ရွယ်တဲ့နိုင်ငံတကာသဘောတူစာချုပ်ကနေဒီနှစ်စောစောပိုင်းမှာအမေရိကန်ကနှုတ်ထွက်လိုက်ပြီးတော့ဒဏ်ခတ်အရေးယူမှုတွေတိုးပြီးတော့ချမှတ်ဖို့လေသမ္မတထရန့်ကညွှန်ကြားထားတာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါဦးစံမိုးဝေ။သတင်းအချင်းချုပ်ကိုနားဆင်ကြတာပါရှင်။ဒီကနေ့မနက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါ။အင်ဂျင်နီယာကတော့Greg Benz ဖြစ်ပါတယ်။ကျမတို့တနင်္လာနေ့ညနေခင်း VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါနော်။ကျေးဇူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.